Welcome to the Voice of America in Burmese.
မင်္ဂလာနေနေခင်ပါရှင် VOA American အတန်ရဲ့2022ခုနှစ် Match La 10ရဲ့ကြာသပတေးနေနေခင် VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရေဒီယိုအစီအစဉ်ကိုရုပ်တံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်လိုင်းတိုမီတာ3249ရုပ်ပြင်လိုင်းလက်မီတာ190 kHz 1905ရုကနေဖမ်းယူနားဆင်နိုင်ပါတယ်ဒီကနေ့မနေ့အစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့နေတိုးမဟာမိတ်တွေနဲ့အတူရက်တွေကြောင်းပြသမဲ့ American ဒုသမရရဲ့ခီးစဉ်သမ္မတပူတင်နဲ့နှိဆက်တဲ့စီးပွားရေးအတိုင်းဝိုင်းပေါ် EU တန်ခတ်မှုတိုးမြင့်မဲ့တည်င်းစတာတွေကိုနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့ချင်းပြည်နယ်ရစ်ကွတ်တာမြို့မှာပြစ်ခတ်မှုဖြစ်ပွားတဲ့အခြေအနေကိုတင်ပြတဲ့အခါ
ကတော့ဖြစ်ပြီးတော့လည်းပြန်လာခုတော့ပြေတော့မရသေးဘူးခုတော့ဆိုတော့ကတော့ဖြစ်ပြီးတော့
ဒါကတော့ချင်းဒုက္ခတဲ့တဦးက VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါတိုက်ပွဲတွေငြိမ်နေပေမဲ့ထောင်ထဲချီတဲ့ကချင်စစ်ဘေးရှောင်တွေရွာမပြန်ရဲတဲ့အကြောင်းသတင်းပေးပို့ချက်လေးကေကော့မှာစစ်ကောင်စီတပ်တွေဆက်ပြီးရှိနေတဲ့အကြောင်းစာရာတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့ဦးကျော်စံသားရဲ့မြမရေးတုံသက်ချက်အားကစားကဏ္ဍလူထုနဲ့ဂျမရေးစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်လေးဦးနဲ့ကိုစော်မှုကျော်တို့ကပြောပြမှာပါရှင
်။ယူကရိန်းနိုင်ငံရှစ်တောင်ပိုင်းကမရီယိုပိုစကံမြို့မှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဗိုလ်ထုနေကတားဖွားဆေးရုံတစ်ခုပျက်စီးသွားပြီးအဆောက်အဦပျက်စီးတွေအောက်မှာကလေးတွေပါဝင်ပိတ်မိနေသူတွေရှိကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကပြောဆိုလိုက်ပါတယ်။ဆွဆွချင်းနဲ့ပတ်သက်လို့ရုရှားဘက်ကလက်တလောတုံ့ပြန်တာမရှိသေးသလိုယူကရိန်းကိုကျူးကျော်မှုမှာအရက်သားတွေကိုပြစ်မှတ်ထားတာမရှိကြောင်းငြင်းဆန်ထားတာပါ။ယူကရိန်းဆိုရအစင်းမြင့်တာဝန်ရှိသူတူဖြစ်တဲ့ကာယိုလိုတိုမိုရှန်ကိုကတော့တချို့ထိခိုက်သူရေထွက်သိနိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေတယ်လို့ပြောပါရတယ်။တပ်ဖွဲ့စည်းရုံတက်ခက်ခံရမှုတွေအမေရိကန်သမ္မတအင်ဂျီရိုကလည်းအပြင်းထန်ဝေဖန်ခဲ့တာပါ
။ It is horrifying to see the type of the barbaric use of military force to go after innocent civilians in a sovereign country.
ချုပ်ချာအနာပိုင်နိုင်ငံတစ်ခုမှာအပြစ်မဲ့ရဲသားတွေပေါ်ရရဆက်ဆက်စင်ရတုံးတဲ့လောက်ရကိုတွေ့ရတာဟာထိတ်လန့်တုံ့လို့ဆရာကောင်းပါလေလို့အင်ဂျီရိုပြောဝင်ရဂျန်ဆာကီဗိုလ်ထုနယ်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါစေယုံတက်ခက်ခံရတဲ့အတွက်ယူကရိန်းလေပိုင်တဲ့ကိုလင်းမပြန့်တမ်းရနေမြေဖြစ်နေတိုးဘက်ကတတ်မှတ်ဖို့ယူကရိန်းသမ္မတရဲ့တောင်းဆိုချက်လည်းထပ်မံထွက်ပေါ်လာပါတယ်အမေရိကန်ကာဝေးဝန်ကြီးဌာနအကြီးရန်တာဝန်ရှိသူတယောက်ကတော့ယူကရိန်းအတွက်ကာဝေးလက်နက်တွေပေးအပ်ဖို့ယူကရိန်းပြင်မာမိတ်တွေမိဖက်တွေနဲ့အမေရိကန်ကဆွေးနွေးနေကြောင်းဒိန်းနောက်တွေကိုပြောရင်ပဲလေကြောင်းရန်ကာဝေးစွန့်ရင်မြင့်တင်နိုင်မဲ့လက်နက်မျိုးတွေတော့မပါဝင်ပါဘူးဒါပေမဲ့လည်းယူကရိန်းနဲ့အိန္ဒိချင်းပိုလန်နိုင်ငံမှာအမေရိကန်ကမြေပြင်ကဝင်ပြစ်ပက်ထရီယော့မစ်ဆိုင်းတုံးတွေချထားတဲ့အကြောင်းအမေရိကန်စစ်တပ်ဥရောပကုကွယ်ရေးဌာနပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံကိုအကာအကွယ်ပေးနိုင်မှုနဲ့တချိန်တည်းမှာပဲဥရောပမှာစစ်ပွဲတွေပြင်းထန်မလာအောင်ရှောင်ရှားနိုင်မဲ့အကောင်းဆုံးနည်းလမ်းတွေကိုအမေရိကန်ဆွေရကနေတိုးမဟာမိတ်တွေနဲ့ဆွေးနွေးတိုင်ပင်နေချိန်မှာပဲအမေရိကန်ဒုသမ္မတကမလာဟဲရစ်ပိုလန်နိုင်ငံဝါဆောမြို့ကိုဗိုလ်ထုနေ့ကထွက်ခွာသွားပါတယ်။အမေရိကန်ဒုသမ္မတရဲ့ခီးစဉ်မှာနေတိုးမဟာမိတ်တွေနဲ့အခိုင်အမာရပ်တည်ပြီးယူကရိန်းကိုဆက်လက်ကူညီမယ်အကြောင်းသတင်းစကားပါလိမ့်မယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဆိုဗီယက်ယူနီယံလက်ထက်က MiG-29 ရုရှားတိုက်လေယာဉ်တွေကိုပိုလန်နိုင်ငံကယူကရိန်းနိုင်ငံအတွက်အမေရိကန်ကတစဉ်လူဒန်းမှုကံလန်းချက်ကြောင့်တန်တမာရေးအရာပြဿနာတွေပေါ်နေချိန်မှာပဲအမေရိကန်ဒုသမ္မတပိုလန်နိုင်ငံကိုတွားရောက်ခဲ့တာပါ။ယူကရိန်းအတွက်ရုရှားတိုက်လေယာဉ်တွေလူဒန်းပြီးအပြန်အလှန်အနေနဲ့အမေရိကန်ကတိုက်လေယာဉ်တွေရရှိဖို့ပိုလန်နိုင်ငံကလိုလားနေတာဖြစ်ပါတယ်။ပိုလန်နိုင်ငံကလူသေရှင်ကြားအစီအစဉ်ကိုမကျင်ညာခင်အချိန်ထိအမေရိကန်ဆွေရကတရားဝင်လက်ခံကြောင်းပြောဆိုထားတာမရှိသေးသလိုအမေရိကန်စစ်ဌာနချုပ်ကလည်းလက်တွေ့မကျဘူးဆိုပြီးအင်္ဂါနေ့မှာပဲအစီအစဉ်ကိုပယ်ချခဲ့တာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနမှာတတိယအဆင့်အမြင့်ဆုံးတန်တမန်ဖြစ်တဲ့ Victoria Nuland ကလည်းအစီအစဉ်နဲ့ပတ်သက်လို့ပိုလန်နိုင်ငံကလူသေရှင်ကြားပြောတော့မှသာသိရတဲ့အကြောင်းနဲ့လွှတ်တော်ရေးရာကော်မတီတစ်ခုရှေ့မှာမှထွက်ဆိုနေချိန်ဒီကိစ္စအတွက်မေးခွန်းထုတ်ခံခဲ့ရတယ်လို့လည်းပြောဆိုခဲ့ပါတယ်။ပူလန်ဆူရတာဝန်ရှိသူတွေကတော့အမေရိကန်ဆူရရဲ့အကြံပေးချက်ပေါ်စောင့်ရခဲ့တယ်လို့ပြောဆိုထားပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတော့ MiG-29 ရုရှားတပ်လေယာဉ်တွေကိုပူလန်ကလှူဒန်းမယ်ဆိုရင်ပူလန်ကိုတပ်လေယာဉ်တွေပေးအပ်ဖို့တင်းနှင်းတွင်နေမှာတော့ပြောဆိုထားတာဖြစ်ပါတယ်။
ယူကရိန်းပေါ်ကျူးကျော်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်တဲ့အစိုးရတာဝန်ရှိသူတွေစီးပွားရေးသမားတွေကိုပြစ်မှတ်ထားတံခတ်မှုတွေတတိယအကြိမ်ထပ်မံတိုးမြင့်မှုဥရောပသမ္မတ EU ကသဘောတူလိုက်ပါတယ်။ဥရောပကောင်စီရဲ့လက်ရှိဥက္ကဋ္ဌပြင်သစ်နိုင်ငံကဗိုလ်ထုနှင့် Twitter ကနေသတင်းထုတ်ပြန်ရမှာယူကရိန်းပေါ်ကျူးကျော်မှုမှာပါဝင်ပတ်သက်တဲ့ရုရှားကောင်ဆောင်တွေစီးပွားရေးသမားကြီးတွေမိသားစုဝင်တွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါ။ဖေဖော်ဝါရီ24ရက်ယူကရိန်းပေါ်ကျူးကျော်မှုတွေစတင်ရင်ကစလို့အပြင်းထန်ဆုံးဖြစ်တဲ့တတိယအကြိမ်အရေးယူတံခတ်မှုတွေမှာ EU တွေကရုရှားဘိုးဘန်ရဲ့ပိုင်ဆိုင်မှုတွေကိုထိချုပ်ဖို့ရုရှားဆိုရမီဒီယာတွေကိုတားမြစ်ဖို့တွေလည်းပါဝင်ပါတယ်။ဗိုလ်ထုတွေကအတည်ပြုလိုက်တဲ့အစီအစဉ်မှာရေရောင်းလုပ်ငန်းနဲ့ဘယ်လာရုစ်နိုင်ငံကဘန်သုံးခုကိုနိုင်ငံတကာကငွေပေးချေစနစ်ကနေထုတ်ပယ်ဖို့တွေအပြင်ရုရှားကိုရောင်းချခွင့်တားမြစ်လိုက်တဲ့နည်းပညာတွေ၊ကုန်ပစ္စည်းတွေ၊စီးရင်အသေးစိတ်ပါဝင်ကြောင်းလည်းဥရောပကောင်စီဥက္ကဋ္ဌပြင်သစ်နိုင်ငံကပြောဆိုထားပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုပေါ်တုံ့ပြန်တဲ့အနေနဲ့နိုင်ငံတကာကုမ္ပဏီကြီးတွေရုရှားနိုင်ငံကလုပ်ငန်းတွေကိုရပ်ဆိုင်းနေရမှာအခုနောက်ဆုံး Dutch အဖွဲ့အစည်းမကလုပ်ငန်းဖြစ်တဲ့ Heineken နဲ့နိုင်ငံတကာဖြည့်ဖြည့်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Universal Music Group တို့လည်းပါဝင်လာပါတယ်။ရောင်းချထုတ်လုပ်မှုတွေကြော်ညာတွေပါဝင်ရုရှားနိုင်ငံကလုပ်ငန်းတွေကိုစိုင်းငံ့ထားမှာဖြစ်တယ်လို့ယူကရိန်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပိုလန်၊ဟန်ဂေရီ၊ရိုမာနီးယားနဲ့ဆလိုဗက်ကီးယားနိုင်ငံတွေကပရိတ်တာဖွဲ့စည်းတွေကိုထောက်ပံ့ကူညီသွားမယ့်အကြောင်းဟင်နီကန်ကုမ္ပဏီကဗိုလ်ထုနေမှာကြေညာလိုက်တာပါ။ရုရှားနိုင်ငံမှာရင်းနှီးမြှုပ်နှံမှုအစ်တွေနဲ့တင်ပို့မှုတွေအားလုံးကိုရပ်ဆိုင်းကြောင်းလဲဟင်နီကန်ကအစောပိုင်းမှာကြေညာထားပါတယ်။နိုင်ငံတကာဂီတလုပ်ငန်းတွေမှာထင်ရှားတဲ့ Universal Music Group ကတော့ရုရှားနိုင်ငံကလုပ်ငန်းတွေအားလုံးကိုစိုင်းငံ့လိုက်ပြီးရုံးတွေအားလုံးကိုလည်းချက်ချင်းပေးလိုက်ကြောင်း website ကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။မော်စကိုမြို့တော်ကပူရှကင်ရင်းမြစ်မှာ1990ပြည့်နှစ်မှာပထမဆုံးစိုင်းပွင့်ခဲ့တဲ့ကမ္ဘာကျော် McDonald's စားသောက်ဆိုင်လုပ်ငန်းကလည်းဝန်ထမ်းတွေကိုလစာဆက်ပေးထားပြီးရုရှားနိုင်ငံမှာရှိတဲ့စိုင်း850ကိုပိတ်ထားမယ်အကြောင်းအင်္ဂါနေ့မှာပဲကြေညာခဲ့တာပါ။ American လုပ်ငန်းနောက်တစ်ခုဖြစ်တဲ့ Starbucks ကလည်းရုရှားနိုင်ငံမှာရှိတဲ့ကော်ဖီဆိုင်130ကိုပိတ်ထားပြီးဝန်ထမ်းတွေကိုလစာဆက်ပေးထားမယ်အကြောင်းကြေညာထားတာဖြစ်ပါတယ်ခင်ဗျာ
။ VOA American နဲ့မနေ့ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါဦးမယ်ဒီလာနောက်မိုင်းမှာကျင်းပမယ်လို့အမေရိကန်ဘက်ကကြေညာထားတဲ့အမေရိကန်အာဆီယံထိပ်သီးအစည်းအဝေးကိုရွှေ့ဆိုင်းထားပြီးကျင်းပမယ့်ရက်ကိုညှိနှိုင်းသွားမယ်လို့ကမ်ဘောဒီးယားနိုင်ငံဂျာယေးဝန်ကြီးကရိုက်တာသတင်းဌာနကိုပြောဆိုခဲ့ပါတယ်မလ28ရက်နဲ့29ရက်နေ့တွေမှာထိပ်သီးအစည်းအဝေးကျင်းပမယ်လို့အမေရိကန်ဘက်ကကြေညာခဲ့ပေမဲ့အဲ့ဒီရက်မှာအာဆီယံခေါင်းဆောင်တချို့အစည်းအဝေးမတက်နိုင်တဲ့အတွက်ရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့ကမ်ဘောဒီးယားနိုင်ငံသားရဲ့ဝန်ကြီးပတ်ဆုံဟုံကရိုက်တာသတင်းဌာနကိုတယ်လီဖုန်းကနေတဆင့်စာ text message ပို့ပြီးအကြောင်းပြန်ခဲ့ပါတယ်ကမ်ဘောဒီးယားနိုင်ငံကလက်ရှိအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ပါတယ်ထိပ်သီးအစည်းအဝေးပွဲကျင်းပမယ့်ရက်ကိုအာဆီယံနဲ့ဂျူတင်ညှိနှိုင်းတာမဟုတ်ဘဲအမေရိကန်ဘက်ကကြေညာခဲ့တာဖြစ်တယ်လို့ကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြီးခဲ့တဲ့ရက်ပိုင်းမှာပြောဆိုခဲ့ပါတယ်။အမေရိကန်အစိုးရကတော့အာဆီယံရဲ့စီမင်းအတိုင်းမြန်မာစစ်ကောင်စီဘက်ကနိုင်ငံရေးအရာခံထားသူမဟုတ်တဲ့တာဝန်ရှိသူတဦးတယောက်ဖို့ဖိတ်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကမတ်လ၂ရက်နေ့တုန်းကပြောဆိုထားပါတယ်။ဒီသတ်မှတ်ချက်အရဆိုရင်စစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခွင့်မရဘူးဆိုတဲ့သဘောဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ဗိုလ်ထုနေကတောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့သမရရွေးကောက်ပွဲမှာရှေယိုဇွဲအယူအဆရှိတဲ့အစိုးရရှင်နေဟောင်းသမရလောင်းယွန်းဆုကယိုကမဲနိုင်ရရှိပြီးတော့တောင်ကိုရီးယားရဲ့သမရဖြစ်လာပါတော့မယ်။သူ့ရဲ့ပြိုင်ဘက်ကတော့လက်ဝဲရင်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်းလီဂျင်မြောင်ဖြစ်ပါတယ်။ပုတ်ထူးနေ့ည9နာရီခွဲလောက်မှာမဲယုံနေပိတ်ခဲ့ပြီးမဲရေတွက်ခဲ့ရမှာတာတာပရင်းနေ့မနေ့4နာရီလောက်မှာတော့တမရာလောင်းလီကသူရှုံးနေကြောင်းအတည်ပြုပြောဆိုခဲ့ပါတယ်တမရာလောင်းနှစ်ဦးစုလုံးကိုလူကြိုက်နေပြီးတောင်ကိုရီးယားရဲ့ဒီမိုကရေစီ35နှစ်သက်တမ်းအတွင်းအဆိုအဝါဆုံးရွေးကောက်ပွဲဖြစ်တယ်လို့လေးလာသုံးသပ်သူအတော်များများကပြောဆိုပါတယ်မဲပိတ်ခဲ့သူအမျိုးသမီးတဦးကတော့အခုလိုပြောပါတယ
်အတန်ချိုးတို့ခု당선될 가능성이 큰 메이저 두 분에 대해서 처음
ိုရီးယားမှာကွဲပြားမှုတွေတိတ်များပါတယ်အဓိကအရေးပေါ်လူကနေတာကတော့စီးပွားရေးဖြစ်ပါတယ်လူအထောက်များများကဒီအခက်ကိုကြုံနေရပါတယ်ဘာဖြစ်လို့လဲဆိုတော့ COVID-19 ကြောင့်ပါလို့အဲ့ဒီမဲဆန္ဒရှင်အမျိုးသမီးကပြောဆိုသွားတာပါမကြာမီပါပဲကမ္ဘာစီးပွားရေးအင်အားဒီအဆင့်30ရှိတဲ့တောင်ကိုရီးယားနိုင်ငံရဲ့သမ္မတအဖြစ်ရှင်းနေဟောင်းယွန်းဆုတ်ဂျိုဟာသမ္မတဖြစ်လာပါတော့မယ်မေလမှာသမ္မတရာဒူးကိုလက်ရှိသမ္မတမွန်ဂျင်အင်းထံကနေပြီးတော့လွှဲပြောင်းယူရမှာဖြစ်ပါတယ်တောင်ကိုရီးယားမှာသမ္မတ9နှစ်သက်တမ်းတစ်ကြိမ်သာထမ်းဆောင်ခွင့်ရှိပြီးနောက်ထပ်ရွေးချယ်ခွင့်မရှိပါဘူးနိုင်ဂျီးရီးယားနိုင်ငံအနောက်မြောက်ဒေသအတွင်းတနက်ကင်လူစုကိုင်းတွေရဲ့တိုက်ခိုက်မှုကြောင့်အနည်းဆုံး73ဦးအပါအဝင်လုံခြုံရေးတာဝန်ရှိသူတွေသေဆုံးခဲ့ကြောင်းနိုင်ဂျီးရီးယားတာဝန်ရှိသူတွေကဗုဒ္ဓဟူးနေ့မှာပြောဆိုပါတယ်အင်ကာနေတုန်းကဒန်ကိုဝါဆာဂူခရိုင်အတွင်းကန်ညချေးရွာမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာပါစစ်သား73ဦးရဲ5ဦးနဲ့ပြည်သူစစ်တပ်ဦးအပါအဝင်စုစုပေါင်း19ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။နိုင်ဂျီးရီးယားအနောက်မြောက်နယ်အလယ်ပိုင်းဒေသတွေမှာလက်နက်ကင်ရာဇဝတ်ခိုင်းသားတွေကကျေးရွာတွေကိုဝင်ရောက်သိမ်းပိုက်ပြီးကျွဲနွားနဲ့အသုံးဆောင်ပစ္စည်းတွေကိုလူယူတာစက်ကြေးကောက်တာတွေကိုလုပ်လေရှိပါတယ်။နိုင်ဂျီးရီးယားအရှေ့မြောက်ဒေသအတွင်းမှာတော့အစ္စလာမစ်အစွန်းရောက်ဂျီဟတ်အဖွဲ့တွေရဲ့တိုက်ခိုက်မှုကိုရင်ဆိုင်နေရပြီးအရှေ့တောင်ဘက်ပိုင်းမှာတော့ခွဲထွေရေးအုပ်စုတွေနဲ့တင်းမာမှုတွေဖြစ်နေပါတယ်။ကမ္ဘာနိုင်ငံအတော်များများမှာ COVID-19 ရောဂါပိုးစစ်ဆေးတာတွေရောကျလာပြီးကိုရိုနာဗိုင်းရပ်စ်ရဲ့လက်ရှိအခြေအနေနဲ့ကူးစက်ပြန့်ပွားပုံအဆင့်ဆင့်ပြောင်းလဲလာပုံတွေကိုလေ့လာဆောင်ကြည့်ဖို့ကျန်းမာရေးဝန်ထမ်းတွေရဲ့လှုပ်ဆောင်နိုင်မှုအကန့်အသတ်တွေရှိနေတာကြောင့်စိုးရိမ်မိကြောင်းကုလသမဂ္ဂကျန်းမာရေးဌာနအဖွဲ့ကြီးဖြစ်တဲ့ WHO ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်ကမ္ဘာပေါ်မှာ COVID ကူးစက်မှုနဲ့သေဆုံးမှုတွေရောကျလာပြီးနိုင်ငံအတော်များများကတင်းကျပ်မှုတွေကိုဖြေလျှော့လိုက်ပါတယ်တကယ်တော့ COVID ရောဂါဟာပြီးဆုံးမှုအတော်လိုသေးကြောင်းနဲ့ဒီကာယရောဂါဟာကမ္ဘာနေရာတိုင်းမှာမပြီးဆုံးသေးသေး၍ပြီးဆုံးအောင်မှာမဟုတ်သေးဘူးလို့ WHO အကြီးအကဲ Tedros ကဂျဒီဘာမှာပြုလုပ်တဲ့ဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ် COVID ကူးစက်ခံရခြင်းရှိမရှိမိမိဘာသာစစ်ဆေးစမ်းသပ်တာနဲ့ပတ်သက်ပြီးညွှန်ကြားချက်တချို့ကိုလည်း WHO ကပေါ်ထူးနေမှာထုတ်ပြန်လိုက်ပါတယ်
ကိုအောင်လွင်ဦးနဲ့ကိုစောမိုးကြပါရှင်။ကြာတာပတိနေ့နေနဲ့ခင်တဲ့တင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင်။အခုတော့တင်းလှော်တွေတင်းပေးပို့ချက်တွေကိုတင်ဆက်မှာပါ။မကြာခင်မှာတော့ဒီစကိုင်းတိုင်းဒေသကြီးဘက်ကတိုက်ပွဲတွေရဲ့အခြေအနေကိုကြားဖို့ရှိပါတယ်။အခုတော့ချင်းပြည်နယ်ရစ်ကွတ်တာမြို့မှာပစ်ခတ်မှုတွေဖြစ်ပွားတဲ့အခြေအနေကိုအရင်ဆုံးပြောပြမှာပါ။ချင်းပြည်နယ်ဖလန်းမြို့နယ်ရစ်ကွတ်တာမြို့ဘက်မှာမနေ့ကပစ်ခတ်မှုတွေဖြစ်ခဲ့တာဟာစစ်ကောင်စီတပ်ကတစ်ဖက်သက်6လက်ပစ်ခတ်တာလို့ချင်းမျိုးသားကာကွယ်ရေး CDF ကVOA ကိုပြောပါတယ်ဒီလိုတိုက်ပွဲတွေဖြစ်လာတော့မယ့်အခြေအနေတွေကြောင့်လဲဒေသခံချင်းလူမျိုးတွေဟာဒီအိန္ဒိယချင်းအိန္ဒိယနိုင်ငံဘက်ဒီနေဆက်ဘက်ကိုမျိုးလုံးချစ်ထွက်ပြေးနေကြရတယ်လို့လဲဒေသခံတွေကပြောပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်အိန္ဒိယမြန်မာနေဆက်ချင်းပြည်နယ်ဖလန်းမြို့နယ်ရီကော့တာမြို့မှာမနေ့မနေ့ပိုင်းကပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်တာမရှိဘဲစစ်ကောင်စီတပ်ကနေရေခေါ်တာမျိုးအမှတ်နှစ်ရက်ွက်တပ်ကုန်းပေါ်ကနေ6လက်ပစ်ခတ်တာလို့ချင်းမျိုးသားကာကွယ်ရေး CNDF အဖွဲ့ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်
။ဟုတ်ကဲ့တိုက်ပွဲမှုသူစစ်ကောင်စီတပ်ကဒီရနေငယ်အချင်းနဲ့ဆက်လို့ရန်တန်းဖြစ်တယ်ပြောတယ်။ပြည်တွင်းမှုတော့မရှိဘူးပြောတယ်။စစ်ကောင်စီတပ်ကသူတို့ဟာချင်းအမျိုးကိုရန်တန်းဖြစ်တဲ့ပုံစံမျိုးတိုင်းလုပ်ထားတဲ့နေရာနဲ့အမှတ်နှစ်ဟိုကနေရန်မျိုးဖြစ်တယ်နေမယ်။သူကတိုက်ခုနားနေရာနဲ့
ရီကော့တာမျိုးဘက်မှာတိုက်ပွဲဖြစ်လာနေတာကြောင့်ဒေသခံတွေမျိုးကနေတိမ်းရှောင်ကြဖို့ချင်းကာကွယ်ရေး CDF ကွာငိုရန်အဖွဲ့ကနေကြေညာခဲ့ပြီးတဲ့နောက်တနတ်တန်တွေဒီကနေ့ကြားခဲ့ရတာပါချင်းကာကွယ်ရေးအဖွဲ့ရဲ့ကြေညာချက်ကြောင့်ဒီလမလ9ရက်နေ့တုန်းကရီကော့တာမျိုးကနေအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်ဇိုကော့တာရွာဘက်ကိုထွက်ပြေးတိမ်းရှောင်နေကြပါတယ်အခုတနတ်တန်ကြောင့်စစ်ဘေးရှောင်တွေနေရာရင်းကိုပြန်လာဖို့စိုးရိမ်နေကြတယ်လို့ဒုက္ခသည်တဦးကပြောပါတယ်
ခါကြပြိုးရောပစ်ခတ်လို့ရောပြောရတယ်အဲကလုံးဖြစ်ပြီးတော့ရတယ်အပြန်လာပြိုးရောပြေတော့မရသေးဘူးခုလိုလိုဆိုတော့ကလုံးဖြစ်ပြီးတော့ရ
အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ရောက်မြန်မာစစ်ပြေးဒုက္ခသည်တွေကိုပြည်နယ်အစိုးရနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေစေတနာရှင်တွေကကူညီထောက်ပံ့ပေးနေကြပါတယ်ဒ ဒီအခြေအနေတွေကိုမီဇိုရမ်ပြည်နယ်ကိုတင်းရှောင်ရောက်ရှိနေတဲ့ကလင်းမြို့နယ်ရွေးကောက်ခံပြည်သူ့လွတ်တော်ကိုယ်စားလှယ်ပီရှာမီကအခုလိုပြောပါတယ
်သူတင်းရှောင်တွေနောက်ဆုံးချိန်မီဆိုတော့အခက်ခဲရတော့အနေချင်းမရှိကြတာပေါ့လေဒါပေမဲ့သူတို့ရဲ့စခန်းတိုင်းမှာ DC တွေကလည်းကူညီပေးတယ်ဒီပြည်နယ်ဆိုးရွားနေပြီးတော့လည်းထောက်ပံ့ငွေတွေချပေးတယ်ဟိုအရင်ဆိုးဆိုးဝါခက်ခဲတာမရှိဘူးအဲ့ဒီမျိုးစားဖို့တောက်ဖို့လည်းဒီ NGO အသီးသီးပေါ့ဒီပြည်နယ်ဆိုးရွားနယ်လက်တွဲပြီးတော့အားလွတ်တော်ကိုယ်စားလှယ်တွေကစပေါ်နေစာစီစားပေးအားလူထောက်ပံ့ပေးနေတာဆိုတော့အခက်ခဲရှိချင်မှမတော့မရှိဘူးဒါပေမဲ့ကိုယ်အိမ်လို့ပဲဟုတ်နိုင်တယ်ပေါ့နော
်မီဇိုရမ်ကိုရောက်ရှိနေတဲ့စစ်ပေးရှောင်တွေကိုအားပေးနှစ်သိမ့်တဲ့မနေ့ကလုပ်တဲ့အခမ်းအနားမှာမီဇိုရမ်ပြည်နယ်လူငယ်အသင်း YMA ဥက္ကဋ္ဌပူအာလာငက်တာကနေစစ်ဘေးရှောင်တွေကိုတတ်နိုင်တဲ့ဘက်ကအကူအညီပေးမယ်လို့ပြောဆိုခဲ့ကြောင်းပီရှာမီကပြောပါတယ
်။အဲသူတို့ကစစ်အာဏာသိမ်းပြီးကြတဲ့ကဒီမှာတည်ရနေစစ်ဘေးရှောင်လာတဲ့သူတွေအားလုံးကိုတည်းနည်းနည်းတစ်ခုချိုးဆိုရဲဟိုမျိုးဖို့စားဖို့တောက်ဖို့ဟိုအလူလဲရှာရဲသူတို့ရံပုံတွေနဲ့နေပြီးတော့လည်းတောက်ချောက်ထောက်ပံ့ခဲ့တာတစ်နှစ်တောင်ပြည့်သွားပြီပေါ့နော်။နောက်ထပ်စစ်ဘေးရှောင်ရောက်လာခဲ့ရင်လည်းသူတို့အဆင်သင့်ရှိပါတယ်။ဘာမှအားမငယ်ပါနဲ့ဆိုတဲ့အကြောင်းကိုသူပြောသွားတာပါ။တောက်ချောက်လည်းသူတို့ကြည့်နေကြတာပါ
အဲ့ဒီခန္ဓာမှာမီဇိုရမ်ပြည်နယ်ကိုခိုလုံးနေကြတဲ့ချင်းပြည်နယ်ဝန်ကြီးချုပ်ဟောင်းစလိုင်းလျံလွဲအပါအဝင်လွတ်တော်ကိုယ်စားလှယ်22ဦးတက်ရောက်ကြပါတယ်။မြန်မာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက် CDM ဝန်ထမ်းတွေလွတ်တော်ကိုယ်စားလှယ်တွေဒေသခံတွေအများအပြားဟာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတိမ်းရှောင်ရောက်ရှိနေကြပါတယ်။ချင်းပြည်နယ်အတွင်းတိုက်ပွဲကြောင့်မီဇိုရမ်ရောက်မြန်မာဒုက္ခသည်တွေပိုပြီးတိုးလာနေကြပါတယ်။တိုက်ပွဲကြောင့်ချင်းပြည်နယ်ဖလန်းမတူပြီးသခိုင်းတိုင်းကလင်းမြို့ကဒေသခံတွေဟာမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေကြဆဲဖြစ်ပါတယ်စစ်ကောင်စီတပ်နဲ့ဒေသခံ CDF ဖွဲ့တို့ကြားစစ်ရေးတင်းမာမှုအတွင်းမြန်မာနိုင်ငံဘက်ကထွက်ပြေးလာသူဟာ 24,200 ကျော်ရှိပြီလို့မီဇိုရမ်အစိုးရကမှတ်တမ်းပြုစုထားပါတယ်ခင်ဗျာ
ကိုခင်မောင်ဆိုမိပါရှင်မကြခင်မှာလဲဒီကချင်နဲ့ကင်ဘက်ကစစ်ပေးဒုက္ခတွေရဲ့အခြေအနေကိုကြားရမှာပါအခုတော့စကိုင်းတိုင်းဒေတာကြီးဘက်ကတိုက်ပွဲတွေအခြေအနေကိုလည်းကြည့်ကြရအောင်ပါရှင်စကိုင်းတိုင်းဒေတာကြီးချောင်းဦးမြို့ကန်းကြီးကုန်းကျေးရွာမှာစစ်ကောင်စီနဲ့နှီးဆက်တဲ့ပြူစောထီးတွေတက်ဆွဲထားတဲ့နေရာကိုဒေတာခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခိုက်လို့တိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်အဲ့ဒီနောက်စစ်ကောင်စီတပ်တွေရဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးအတွင်းမှာနေအိမ်တချို့မီးလောင်ခဲ့တယ်လို့ဒေသခံ 2,000 လောက်ဟာလည်းဘေးလွရာကိုပြေးခဲ့ရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစော်မိုးကျော်ကပြောပြမှာပါရှင
်။စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေစီရေးတင်းမာမှုရှိနေတဲ့သခိုင်းတိုင်းဒေသကြီးထဲမှာနေစဉ်ရက်ဆက်ဆိုသလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ချောင်းဦးမြို့ဝါရကျေးရွာအုပ်စုကံကြီးကုန်းကျေးရွာမှာစစ်ကောင်စီနဲ့နီးစပ်တဲ့ပြူစောတီတပ်တွေတပ်ဆွဲထားတဲ့နေရာတွေကိုဒေသခံကာကွယ်ရေးတပ်တွေကမတ်လ၈ရက်ညသကောင်းမှာဝင်ရောက်တိုက်ခိုက်ခဲ့လို့မတ်လ၉ရက်မနေ့၄နာရီအထိတိုက်ပွဲပြင်းထန်ခဲ့တယ်လို့သိရပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတူကအခုလိုပြောပါတယ
်။ကန်ကြီးကုန်းဆိုတဲ့ရွာတိုက်ပွဲကြာချိန်က၄နာရီလောက်ကြာတယ်။အဲတိုက်ပွဲကြာရင်အပြန်အလှန်ပြတ်မှုတွေရှိတယ်။အဲသူ့ဘက်ကလည်းပဲစစ်ကောင်စီကလည်းတက်ဆိုင်ပြီးထားရဆိုကြတော့ဆက်လက်ဒီပါရီစီသုံးတယ်။အဲဒီသူတို့တဲကတော့တရားရတည်တည်ဆုံးတဲ့သူ၅ဦးဆိုပြီးကျွန်တော်ကနဦးတရင်ရတယ်ဟုတ်၅ဦးတည်။အဲစစ်ကောင်စီတက်ကမနေ့ကကျွန်တော်တို့၄နာရီလို့ကျွန်တော်တို့အဲဒီဒေါ်လာရေးအဖွဲ့တွေနောက်ပြန်ဆုတ်တဲ့အချိန်မှာမုံရဘက်ကနေပြီးတော့စစ်ကားတွေနဲ့လာတယ်။လာပြီးတော့အဲဒီကန်ကြီးကုန်းရွာမရောက်ခင်ကတောက်လျှောက်တန်းပြီးတော့သူတို့လည်းလက်ကြီးတွေနဲ့ပြည်စပမတွေတဲ့ပြည်ပြီးတော့ဝင်လာတာ။
ကန်ကြီးကုန်းကျေးရွာတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးဘဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေဘက်ကတော့မြောင် Revolution Army ၊ချောင်းဦး Revolution Army 0 ပျောက်ကြားအဖွဲ့အပြင်အခြားဒေသခံကာကွယ်ရေးတပ်ဖွဲ့တွေကစုပေါင်းပြီးတိုက်ခိုက်ခဲ့တာလို့သူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်။ကန်ကြီးကုန်းရွာဟာစစ်ကောင်စီကိုအားပေးထောက်ခံတဲ့ကျေးရွာဖြစ်ပြီးအရင်ကစစ်တင်နှန်းပေးတာတွေရှိခဲ့တယ်လို့အနီးအနားကျေးရွာတွေရဲ့နေအိမ်တွေကိုမကြာခဏဝင်ရောက်ရှာဖွေမှွေနှောက်တာတွေပြုလုပ်တယ်လို့ဒေသခံတွေကပြောပါတယ်။အခုလကန်ကြီးကုန်းကျေးရွာမှာတိုက်ပွဲတွေဖြစ်တာကြောင့်အနီးအနားကျေးရွာတွေကဒေသခံ 2,000 လောက်ဟာဘေးလွရာကိုတိမ်းရှောင်နေရပါတယ်။စစ်ကောင်စီတပ်ကလည်းနေမြေရှင်းလင်းရေးစစ်ဆင်ရေးတွေလှုပ်လာနေပြီးကန်ကြီးကုန်းဘေးပတ်ဝန်းကျင်ကျေးရွာနေအိမ်တချို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတူကပြောပါတယ်
။ဝေယာကျေးရွာအုပ်စုကဝေယာကျွန်တော်တို့ရွှေအဲရွှေကူအုပ်စုကရွှေကူရွာတစ်ဆောင်ကျွန်တော်ယာကြီး တပင်းဆောင်ကြီးသူအနည်းဆုံး2000ဝန်းကျင်လောက်ရှိမယ်မနေ့စဝင်ဝင်ချင်းပဲဟိုကျွန်တော်တို့ဒီဘက်မှာအကုန်လုံးတောက်လျှောက်ပဲသူတို့လူတွေပြောတဲ့အိမ်တွေကိုမီးစပြီးတော့ရှို့တော့တာပဲဘယ်ရဆို12ရင်ပါသွားတယ်အဲယာကြီးကတော့အနီးကပ်အကန့်ကြီးနဲ့အနီးကပ်ရွာဖြစ်တဲ့အတွက်ဒီသူတွေကစကလေးပြီးနေတာဆိုတော့ဘလောက်ပါသွားတယ်ဆိုတာကျွန်တော်တို့ဟိုအတိအကျမသိသေးဘူးနောက်တစ်ခါအဲ့ရန်နေပြီးတော့ဝေယာပစ္စည်းတွေပြည်သူပိုင်ပစ္စည်းတွေကိုအများကြီးပဲသူတို့ကားတွေနဲ့တဲသွားပြီးတော့ဟိုစီပဲကန်ဆိုတဲ့ကျွန်တော်တို့တော်တဲ့ကျေးရွာလေးတွေရှိတယ်အဲ့ရာတွေကိုလည်းအကုန်လုံးအောင်မိတိုက်ရှို့သွားတာအင်ဂျင်နီယာ20လောက်ရှိတာကိုကျွန်တော်တို့15ရင်းအနည်းဆုံးတော့ပါသွားတယ
်စစ်ကောင်စီတပ်ဟာသူတို့ကိုထောက်ခံတဲ့ကျေးရွာနဲ့ထောက်ခံသူတွေကိုလက်နဲ့တတ်ဆင်ပေးနေပြီးဒေသခံကြီးရွာအကြအပြန်အလှန်ပစ်ခတ်မှုတွေလည်းဖြစ်နေပါတယ်တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့ဒုက္ခသည်2000ကျော်လောက်ဟာ6ဦးမြို့နယ်နဲ့ကိုက်လျက်မှာရှိတဲ့ရေစကြိုစလင်ကြီးစားတဲ့မြို့တွေဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ
်ကုစော်မိုးကျော်ပါရှင်ဆက်လက်ပြီးတော့ဒီကချင်စစ်ဘေးဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါကချင်ပြည်နယ်ပူတာအိုမြို့နယ်ဘက်မှာဒီရက်ပိုင်းအတွင်းတိုက်ပွဲတွေငြိမ်သက်နေတယ်ဆိုပေမဲ့ဒေသခံ3000ကျော်လောက်ဟာတောတောင်နေထဲမှာပဲဆက်ပြီးပုန်းရှောင်နေရဆဲရှိပါတယ်။တချို့တွေကတော့ဒီမြကြီးနားနဲ့ပူတာအိုမြို့တွေကိုတင်းရှောင်နေရပါတယ်။ပူတာအိုမြို့နယ်ဘက်ကစစ်ဘေးဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။ပူတာအိုမြို့နယ်မှာဖေဖော်ဝါရီလဆန်းကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါ။တိုက်ပွဲဖြစ်ပွားပြီးနောက်ဒေသခံတွေအများစုတိမ်းရှောင်ခဲ့တဲ့ကျေးရွာတွေကတော့လုံရှာရံနဲ့စွန်ပီယံရွာတွေဖြစ်ပါတယ်။ဒီကျေးရွာတွေကထောင်ထဲချီတဲ့ပြည်သူတွေဟာတောတောင်တွေအတွင်းကိုတိမ်းရှောင်နေခဲ့တယ်လို့အချို့ကတော့အခြားမြို့ကြီးတွေကိုထွက်ခွာသွားခဲ့တာပါ။လက်ရှိအခြေအနေမှာပူတာအိုမြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်နေပေမဲ့ရွာသားအများစုဟာနေရက်မပြန်သေးပဲတောတောင်တွေထဲမှာဆက်လက်ပုန်းခုန်နေရဆဲဖြစ်ကြောင်းဒေသခံသူက VOA ကိုပြောပါဗျ။အဲ
တချို့ကရွာပြန်ရောက်တာရှိတယ်။အများပိုင်းကတော့မပဲနေတယ်အဲဒီချိုအမကြီးနာဒီချိုအဘူတော်ပါမီယာတကာပြေးကြတယ်ဆိုတော့မခံမနိုင်ဘူးအများကြီးအဲအဖတ်လည်းမတူဘူးဒီရက်ကနဲ့ဒီရက်ကကတနည်းတနည်းပေါ့
လုံရှာရင်ကြီးရမှာရက်ကွက်7ခုရှိပြီးရက်ကွက်အလိုက်ကို့အစုနဲ့ကိုတင်းရှောင်နေတာကြောင့်စိရင်အတိအကျမသိနိုင်ကြောင်းပြောသွားတာပါဒီရက်ပိုင်းအတွင်းတိုက်ပွဲပြင်းထန်ခဲ့တဲ့စွန်ပီယံကြီးရဘက်ကအခြေအနေကိုသူကအခုလိုဆက်ပြီးပြောပါတယ
်အခုစွန်ပီယံကွာမှာပဲဟိုစစ်ချက်ကတဲ့အင်းတရားနဲ့ကြတယ်လို့ကာသမားကလည်းအဲ့လိုပြောကြတယ်။စင်တီယံစကားကအခုစစ်တပ်ကပြန်ခောက်ပြန်တင်းလာ။ဒီမှာစစ်သားတွေပေါ့အင်းရှင်နေမရှိတော့တောထဲမှာပဲရှိတော့တဲ့အင်းမှာဟာဒီမှာစစ်သားတယောက်တယောက်နေတာပေါ့
။စွန်ပီယံနဲ့အမ်ပီယံကျွော်ကတိုက်ပွဲကြောင်တောထဲကိုတင်းရှောင်နေတဲ့ရွာသားတွေကိုစစ်ကောင်စီတပ်သားတွေကနေရပြန်လာရင်ပြစ်တတ်မယ်ဆိုတဲ့သတင်းတွေကချင်သတင်းမီဒီယာတွေမှာဖော်ပြတာတွေရှိခဲ့ပါတယ်။စွန်ပီယံရွာသားတူကတော့လက်ရှိသူတို့အခြေအနေကိုအခုလိုပြောပြပါတယ်။
ဒီလိုပေါ်လာကြတယ်ဒီတော့ဝါကတော့ဝင်ပြီးတော့ဒီအရင်လည်းဆိုတော့ဒီမှာရွာသားတွေလည်းမကြီးနာပဲဖြစ်ရလို့ဒီဒီတော့ပြင်းနေပြီးအဲ့တော့ရွာမှာရွာသားတွေကမရှိတော့ဘူးဇာတ်ဝဲကိုပို့တော့မှာတော့အနည်းဆုံးရှိတယ်ဒါကတော့လောက်ရှိတယ်ဒီကအဲ့တော့နေရာဝင်ပြီးတော့ဒီမဲ့တော့ဒီမဲ့တော့တော့ဒီတော့ကအဲ့တော့ဒီကအင်းရဲဝင်ပြီးတော့ပေါ်နေသူသူကြီးဆရာမျိုးတော့အဲ့ဒါကိုလုံးဝဟောကျွန်တော်အစီအစဉ်ရှိနေလို့အပြစ်ခေမဒီကဘက်ကိုပြောဆွဲသွား
လောလောဆယ်တောတောင်တွေရဲ့ပုံအောင်နေသူဟာ1000ဝန်းကျင်လောက်ရှိပြီးမြကြီးနားကို1000ကျော်နဲ့ပူတော်အုပ်ကို100လောက်တင်းရှောင်နေကြောင်းနဲ့နောက်တလားလောက်ကြာရင်တောထဲမှာပုံအောင်နေသူတွေဟာရိခါပြက်လက်တော့မှဖြစ်ကြောင်းပြောပါရယ်ပူတော်အုပ်မျိုးကလူမှုကယ်ဆယ်ရေးအသင်းကရရှိတဲ့စည်ရင်အရတော့စံပီယံရွာကတောတောင်တွေထဲမှာပုံအောင်နေသူ900ကျော်ရှိပြီးလုံရှာရံရွာကတော့2500ကျော်လောက်ရှိကြောင်းသိရပါရယ်လူမှုကယ်ဆယ်ရေးအဖွဲ့ဝင်သူကတော့စွန်ပီယံရွာနေရင်ကပစ္စည်းတွေတင်းယူရဲဆိုတဲ့တဲ့ရင်ကိုအတိမပြုတ်နိုင်သေးကြောင်းဒါပေမဲ့ကြက်ဝက်စတဲ့အိမ်မွေးတရိစံတွေဖမ်းယူတက်ဖြတ်စားရဲဆိုတာတော့ကြားသိရကြောင်းပြောပါရယ်ဖေဖော်ဝါရီလ1ရက်နေ့ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကစစ်ကောင်စီတပ်ရဲ့လုံရှာရံစွန်ပီယံနဲ့ရှိန်ကပ်ဘွန်စခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးစွန်ပီယံစခန်းကိုတင်းယူခဲ့တာပါဒီလ3ရက်နေ့မှာတော့စစ်ကောင်စီတပ်ကပြန်လည်ထိုးစစ်ဆင်ပြီးနောက်စွန်ပီယံတပ်စခန်းကိုပြန်လည်သိမ်းယူခဲ့တာလည်းဖြစ်ပါတယ်။ဒီရက်ပိုင်းတွေအတွင်းစစ်ကောင်စီနဲ့ KIA PDF ဖူးပေါင်းတပ်တွေအကြားမှာမိုးညင်းမိုးကောင်းတဲ့ရွှေကူစတဲ့မြို့နယ်တွေမှာတိုက်ပွဲဖြစ်ပွားတာတွေမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်ခင်ဗျာ
။ကိုရဲမော်ပါရှင်ဆက်လက်ပြီးတော့ကင်ပြည်နယ်ဘက်ကအခြေအနေကိုပြောပြမှာပါ။ ကရင်မျိုးသားအစည်းအရုံး KNU တမဟာ6နယ်မြေဒူပလာခရိုင်၄ကီကော်ဒေတာနဲ့ကော့ဂရိတ်မြို့တောင်ပိုင်းတွေမှာစစ်ကောင်စီတပ်တွေဟာတပ်ဆွဲနေရာယူထားတာကြောင့်စစ်ဘေးဒုက္ခသည်တွေဟာ၃လကြာတဲ့အထိသူတို့နေအိမ်တွေကိုမပြောင်းနိုင်ပဲဖြစ်နေကြပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့စစ်ကောင်စီတပ်တွေအဲ့ဒီနယ်မြေကနေ၃ရက်အတွင်းဖယ်ရှားပေးဖို့ KNU ဘက်ကအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုရှိကိုအကြောင်းကြားစာပေးပို့ထားပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားအစည်းအရုံးတက်မာ6နယ်မြေဖြစ်တဲ့ဒူပလာယာခရိုင်၄ကီကော်ဒေသနဲ့ကော့ဂရိတ်မြို့နယ်တောင်ပိုင်းတွေမှာစစ်ကောင်စီတပ်တွေကတပ်ဆွဲနေရာယူထားပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါ။ဒီအတွက်လက်နက်ကြီးကြီးစံတွေကျေးရွာတွေထဲကိုကျရောက်တဲ့အတွက်ဒေသခံတွေဟာတေဆုံးတံရရကြတာရှိသလိုနေအိမ်တွေကိုလည်းဆွန့်ခွာပြီးထွက်ပြေးနေရပါတယ်။ဒီအတွက် KNU တပ်မ6ကဒေသခံတွေအတွက်ကာကွယ်ရေးနဲ့လုံခြုံရေးအတွက်စာထုတ်ပြီးစစ်ကောင်စီတပ်တွေအနေနဲ့မတ်လ9ရက်နေ့ကစပြီး3ရက်အတွင်းဖယ်ရှားဖို့စာထုတ်ခဲ့တာဖြစ်ကြောင်း KNU ကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပြပါတယ်
။လူ့လယ်စီအိုင်တပ်မ6ကနော်အဲ့ဒီအတွင်းမှာလည်းဖတ်လဲထုတ်လဲတဲ့စာတောင်မျိုးကိုကျွန်တော်တို့သိရတယ်။ဒီပြင်ဒီလက်ကရင်တမတော်ကအဲ့ဒီစာလုံးကိုကျွန်တော်တို့ကြောက်ရှိတယ်လေ။ဒီပြင်ဒီလူရအတော်ကြီးကကိုယ်ပတ်မှာတော့ဒီလိုအတောင်ရှိတဲ့ပုံမှာဒီလိုလုပ်နေလို့ဖက်ရဟုတ်လားဖြစ်တယ်။အဲ့ဒါတမပါတဲ့ကြောင်းရတာအဓိကလည်းကျွန်တော်စစ်တင်းလျှောက်ရတာထွက်ပြေးလာတာတော့အခုဆိုတော့3လတော့ရှိပြီ။အဲ့ဒါအဲ့ဒီပြန်လာဒီလိုရှိထားတဲ့အဲ့ဒီပစ္စည်းကလည်းကျဲလို့ပစ္စည်းနဲ့အဲ့လိုဖြစ်နေတဲ့အချိန်မှာတော့ဒီလိုရတယ်ဒါနဲ့ကိုလုံးပြီးနော်အဲ့ဒါကြောင့်ဒီလိုလုံးတာပဲလို့ပြောနေတယ်။ဟုတ်တယ်ပြန်လို့များတာ။အဲဒီတော့ကကျွန်တော်ကတော့ပြီးတဲ့အချိန်မှာဘောမသိ။တော့မိုးရရလဲအခုတည်းကလည်းမိုးကရွာနေတယ်။သလောတာလည်းဆိုတော့တော့ခက်ရရသေးတယ်လေ။တော့ရမှာပဲဆိုတော့ယာယီမြင်ထားတဲ့လုံးနေကြတယ်ဆိုတော့သူကမိုးရွာ
။ဒေသခံတွေရဲ့နေအိမ်မှာစစ်ကောင်စီတပ်တွေကတက်ဆွဲနေရယူထားတဲ့အပြင်ရွာသားတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုလည်းယူဆောင်သွားတာတွေရှိတယ်လို့လည်းတရင်လူအခွင့်အရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကလည်းအခုလိုပြောပါတယ
်။စစ်ကောင်စီတပ်ပုတ်ကနေပြီးတော့မှဒီကော့ဂရိတ်မြို့တင်မှာချိန်ဆတဲ့ပုတ်ဆောင်ကနေပြီးတော့ဒီအဲ့ဒီပြည်သူရှောင်နေရတဲ့ဒီဘက်ကကဒါဒီရဲ့အိမ်လေးလူယူခွင့်ရမှုလှုပ်ဆောင်နေတာတွေရှိတယ်အထူးသဖြင့်ဒီဒေသခံတွေရဲ့အိမ်တွေပစ္စည်းပေါ့နော်အဝတ်အစားတွေဆိုလို့ရှိရင်လည်းကောင်းတာမျိုးသူတို့ယူတယ်ပြီးလို့ရှိရင်တခြားအပုတ္တံပစ္စည်းပိုက်ဆံတို့ပါတို့လည်းယူတယ်အိမ်မွေးပိုက်ဆံဖြစ်တဲ့ကျဲအဝတ်တွေကိုလည်းသူတို့ကဆက်ပြချင်းစားတာတွေလည်းရှိတယ်ပေါ့ပြီးလို့ရှိရင်လည်းရွာသားတွေရဲ့အိမ်ကိုသူတို့အရာကြီးနှိထိုက်ကြလို့လောက်ပြီးတော့မှဥက္ကဋ္ဌကံတွေကိုတောင်းယူချင်းစားတာတွေရှိတာပေါ့
အခုလိုစာထုတ်ထားပြီမဲ့စစ်ကောင်စီဘက်ကတုံ့ပြန်ချက်တွေလည်းမရသေးဘူးလို့လည်းဖရိုစောတော်နီကပြောပါတယ
်။ဟာဘာမှတုံ့ပြန်တယ်လို့ကျွန်တော်တော့ဘာမှသားရဘူးရတာဟိုငင်းချင်းရစကားတွေနောက်ပြီးတော့စိတ်ကလည်းကြောက်တော့လုံးပြောနေတယ်ကျန်တဲ့ကြတော့ဟောအဲ့ဒါနဲ့တန့်ကြည့်လို့လုံးနေတာကြတော့အဲ့ဒါတော့တကယ်ငင်းချင်းရေးကိုနော်အဖြစ်ဆက်ပြောတကယ်ဟိုမလူလားဆုံးလူပါဘူးလဲဆိုတာအမှတင်ကြဖြစ်နေတာကြတော့ကျွန်တော်နားလဲတာတော့အဲဒါသမတော်လည်းသူသားဟိုသူတောင်းဝင်ရောက်ပေါ့နော်သူလုတ်ပြင်းလို့ပြတာသူလုတ်သွားတော့ဒါမှတစ်ဖက်အတက်ပြတဲ့အဲခေါ်တော့တစ်ဖက်အနည်းတိုင်းဖြစ်နေဟာကြတော့ဒါလည်းလုံးဝတော့မဖြစ်လေရုပ်ကြည့်မှုကဘလို့ပါတီထောက်လို့မရတဲ့ဟာကြတော့ဒါဒီလိုပဲသွားနေပြော
ကီယင်ပီနယ်၄ကီကော်ဒေတာမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလ15ရက်နေ့ကစပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ကော့ဂရိတ်မြို့နယ်ထဲမှာလည်းတိုက်ပွဲတွေဖြစ်နေတာပါတိုက်ပွဲတွေအတွင်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေယာဉ်နဲ့ဗုံးကြဲတိုက်ခတ်မှုတွေကြောင့်ကျေးရွာတွေကဒေသခံတွေတောင်းနေချီပြီးအိုးအိမ်ပစ်ပြီးနေရွှန့်ခွာထွက်ပြေးနေရဆဲဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မအေးမှာပါရှင်မကြာခင်မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ Federal အလားအလာဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတော်မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီเนา
ะကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်မြန်မာစံတော်ချိန်နေ့နဲ့6နာရီခွဲပါပြီ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်မကြခင်မှာတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ Federal အလားအလာနဲ့ပတ်သက်လို့တုံ့သက်ဆွေးနွေးထားတဲ့ဦးကျော်စံသားရဲ့မြန်မာရေးတုံ့သက်ချက်အစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ကျမတို့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါ
စီပိုးဆိုရင်3လကိုရင်ပြောက်ကင်းတယ်ဒီပိုးကြတော့ဆေးတောက်ဖို့လိုမလို့ဆိုတာကိုဆရာတို့ဆက်လက်စစ်ဆေးဖို့လိုတယ်ဆေးတောက်မယ်ဆို
ဒါကတော့ဘီပိုးစီပိုးကူးဆက်ခံရသူတွေအတွက်ကုသတဲ့နီလန်းတွေရှိနေတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အားကစားကဏ္ဍကိုလည်းတင်ပြမှာပါအခုတော့ဦးကျော်စန္ဒာရဲ့မြမရေးတုံ့သက်ချက်အစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါရှင်မြန်မာနိုင်ငံအမျိုးသားညီညွတ်ရေးအစိုးရ NUG ဟာမြန်မာနိုင်ငံကိုစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအဖြစ်ဖွဲ့စည်းနိုင်ရေးအတွက်မဖြစ်မနေလှုပ်ဆောင်မယ်လို့ဆိုပါတယ်အခွင့်အရေးတွေလုတ်ပိုင်ခွင့်တွေကိုဗဟိုကခွဲဝေပေးပြီးတိုင်းရင်းသားဒေသတွေကလက်ခံရရှိနိုင်တဲ့ပုံစံမျိုးမဟုတ်ဘဲနဲ့နှစ်ဖက်အတူညှိနှိုင်းခွဲဝေမှာဖြစ်တယ်လို့လည်းဆိုပါတယ်ဒီအတွက်ဘလို့လှုပ်ဆောင်နေသလဲဖြစ်လာနိုင်တဲ့အလားလာကောဘလောက်ရှိသလဲဆိုတာပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန့်နဲ့ဦးကျော်စန္ဒာတို့ဆွေးနွေးတုံ့သက်ထားပါတယ်ရှင
်ဦးအောင်ကြည်ညွန့်ခင်ဗျာဒီကနေ့ကျွန်တော်ဦးအောင်ကြည်ညွန့်ကိုဖက်သွယ်ရတဲ့အကြောင်းညာတော့အမျိုးသားညီညွတ်ရေးအစိုးရဘက်ကတိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရေးလှုပ်ရှားမှုအခြေအနေဟာလာလာဘလောက်ထိရှိနေတယ်လဲဆိုတော့ဆွေးနွေးမင်းမြန်းနေတဲ့ကိစ္စအတွက်ဖြစ်ပါတယ်ဆိုတော့ပထမဆုံးကျွန်တော်တို့ကြားလိုက်ရတာကတော့ပြီးခဲ့တဲ့နှစ် 27 January မှာ Federal ပြည်ညင်းနဲ့ပတ်သက်ပြီးတော့ညင်ညာချက်ထုတ်ပြန်ခဲ့တာရှိပါတယ်အဲ့ဆိုတော့အဲ့အခြေခံမူကိုနည်းနည်းအချင်းချင်းလေးပြန်ပြီးပြောပြပါလားခင်ဗျာ
ဒီလိုခင်ဗျာဒီဟို charter ရဲ့အဓိကအခြေခံမူရဲ့အချက်ကတော့ဟိုမြန်မာနိုင်ငံအတွက်ဆိုရင်ခုနကဥစ္စာသာပြောသလိုပဲအနာဂတ်မှာဟိုတကယ်တမ်းတန်းတူညီများရှိပြီးတော့ကိုယ်ပိုင်ပြတ်ထန်းခွင့်ရှိတဲ့တကယ်စစ်မှန်တဲ့ Federal စနစ်ကိုသွားကြဖို့ဆိုတဲ့အာကိုအမှတ်ကံချက်ပေးကြတဲ့သဘောတူညီချက်ကြီးပဲဗျာအဲ့ဒီသဘောတူညီချက်ကိုကျွန်တော်ရေးဆွဲတဲ့အခါမှာလည်းသက်ဆိုင်ရာကျွန်တော်တို့ဟိုတိုင်းနာတော်လည်းရေးအင်အားစုတွေအပါဝင်ပေါ့နော်အတားကြီးနဲ့ညှိနှိုင်းပြီးတော့ကျွန်တော်တို့ရေးထားခဲ့တယ်အဲ့ဒီပုံမှာကအလုံးမသဘောကျပြီးသားဖြစ်တယ်တကယ်တမ်းဆိုရင်အနာဂတ်နိုင်ငံအတွက်ဆိုရင်တကယ်ကိုပြည်နယ်ဒီမှာဟိုပြတ်ထန်းခွင့်အခြေခံအဖြစ်ရှိနေပြီးတော့ပြည်နယ်ဒီရဲ့အကြီးအကဲအခန်းကဏ္ဍကိုသွားမယ်ဆိုတဲ့သဘောတူညီချက်ကရထားပြီးသားများဥပမာအနေထားနဲ့သူတို့ပြည်ရေးကိစ္စရလူမျိုးဟာမျိုးမှာဆိုလို့ရှိရင်တက်ဆိုင်ရကျွန်တော် Federal Unit တွေကဥပဒေပြည်ရေးကိုကောနောက်ပြီးတော့ကျွန်တော်တို့ကျွမ်းကျန်အာဏာတွေကိုဥပဒေပြုဖို့ရောနောက်ပြီးတော့ပူးတွဲအာဥပဒေပြည်ရေးကိစ္စရတွေကို Federal Unit တွေကိုပဲပေးထားတယ်ဗျာဘဟုဥပဒေပြည်ရေးကတော့ Federal အားလုံးနဲ့တက်ဆိုင်တဲ့ဥပဒေတွေပေါ်မှာပဲပြတ်ထန်းကြမယ်ဆိုတဲ့ဟိုတိုးချဲ့ထားတဲ့အနေအထားမျိုးတွေရှိတယ်ပေါ့ဗျာနောက်တစ်ခုကတော့ဟို Fiscal ပေါ့နော် Federal ဟိုဘဏ္ဍာရေးကိစ္စနဲ့ဒါတကိစ္စတွေအထီးလည်းပဲအခြေခံအဖြစ်မြန်မာနိုင်ငံရဲ့အကြီးအကဲအချုပ်အခြာအာဏာမှာပြည်နယ်တွေမှာရှိတဲ့ပြည်နယ်သားတွေရာနေလာတယ်ဆိုတဲ့အနေအထားမျိုးအထီးကျွန်တော်တို့ပေးထားတဲ့အခြေအနေရှိပါတယ်ဗျာ
ဟုတ်ကဲ့ဆိုတော့အဓိကကတော့အခြေခံမူပဲဖြစ်တယ်စိတ်ရည်ပူရဆန်တယ်သို့တော်လည်းပဲပြည်နယ်သားတွေအတွက်အဲ့ဒီဗဏ္ဍာရေးစီမံခန့်ခွဲခွင့်တို့တစ်ခါ reserve of power ပေါ့လေပါပူရှန
်
စီရင်ပိုင်ခွင့်တို့လည်းပဲသူတို့နဲ့ညှိပြီးတော့လုပ်မယ်ဆိုတော့လာလာကောင်းပါတယ်ဆိုတော့ဘယ်လောက်ထိများပေးနိုင်မယ်လို့များတွေ့ထားတာရှိပါလားတကယ်တော့သူတို့တောင်းဆိုလာ
တယ်ဟုတ်ကဲ့ကျွန်တော်တို့ဟုတ်ကဲ့ကျွန်တော်တို့ဒီလိုအနေအထားမျိုးရတော့ပါဆိုကျွန်တော်တို့ကအခုတကယ်တမ်းပြင် coming together ဆိုတဲ့ပုံစံမျိုးနဲ့တွားကြမှာဖြစ်တဲ့အတွက်အာတို့ကတော့ဘလောက်ပဲပြီးနိုင်မယ်ဆိုတဲ့မူလပိုင်ရှင်အနေနဲ့ယက်တည်ထားတဲ့ပုံစံမျိုးလည်းကျွန်တော်တို့မှမရှိဘူး။ဘာလို့ဆိုတော့ကိုပေးသလောက်ပဲသူတို့ရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်ချင့်ကတ်တဲ့ပုံစံမျိုးမဟုတ်ဘူး။အဲ့တော့မြန်မာနိုင်ငံရဲ့တကယ်အနေအထားမျိုး Federal နိုင်ငံတော်တခုဖြစ်ဖို့ရအတွက်ဘာတွေလိုအပ်မလဲ။ဘယ်လူတွေပေါင်းစည်းကြမလဲဆိုတဲ့အဖြစ်မြင့်ချက်ကိုမှပဲတွားမယ့်အခြေအနေမျိုးမှရှိပါတယ်။တူကတော့ဘာတွေကိုဘလောက်ထိလိုချင်တယ်ဆိုတာကတော့အခုချိန်ဒီတရားဝင်တောင်းဆိုတဲ့ဘက်ကမရှိသလိုအဲဒီဘက်ကလည်းပဲအဲကျွန်တော်တို့က ownership ဆိုတဲ့ပုံစံမျိုးနဲ့တို့ကတော့ဘလောက်ပဲပေးနိုင်မယ်ဆိုတဲ့ချင့်ကတ်ပုံမျိုးနဲ့ချင့်ကတ်မှာမဟုတ်ဘူး။အဓိကကဘာလဲဆိုတော့လွန်ခဲ့တဲ့နှစ်ပေါင်း80လောက်ပြီမှရှိနေတဲ့ဟိုတန်တရားတွေ ဲ့မယုံကြည်မှုတွေကိုကျွန်တော်တို့ခြေလွှားပြီးတဲ့အခါကျတော့တကယ်တမ်းယုံကြည်စိတ်ချရတဲ့အနေအထားမျိုးကိုရောက်ရှိနိုင်ရေးအတွက်သွားနေတာဖြစ်တဲ့အတွက်အခုဒီအဆင့်ဟာပေါ့နော်တကယ်တမ်းမျှဝေတောင်းတခဲ့တဲ့ပင်လုံကတိကဝတ်တွေနဲ့အညီသွားနိုင်မှုရာအချီကိုပဲကြီးမြောက်အောင်ဆောင်ရွက်ပါသွားနိုင်မယ့်အခင်းအကျင်းတစ်ခုဖြစ်တော့ကျွန်တော်တို့သုံးသပ်ထားပါတယ်ကြ
။ဟုတ်ကဲ့ဆိုတော့ကောင်းပါရဲ့အရင်ကရှိခဲ့တဲ့မယုံကြည်မှုတွေသံပြရဲပတ်ပြောက်ဖို့ဆိုတာသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဆိုတော့တချိန်တည်းမှာပဲစစ်ကောင်စီဘက်ကလည်းပဲတိုင်းရင်းသားရဲ့အတွက်ဖက်ဒရယ်ကိစ္စဆွေးနွေးမယ်သူကင်းစီကန်သမားချက်မထားပဲဆွေးနွေးဖို့အတွက်ဆွေးနွေးဖြစ်ပါတယ်လာကြပါဆိုပြီးတော့ဖိတ်ခေါ်နေတာတွေ့ရပါတယ်အဲ့တော့ဒီမှာကျွန်တော်ဆက်ဆက်ပြီးနေနေတာကဒီသံပြရဲ့ပတ်ပြောက်အောင်မယုံကြည်မှုတွေပတ်ပြောက်အောင်ဘယ်လောက်ထိစွန့်ဆောင်နိုင်မယ်အခြေအနေရှိနေပါတယ်အခုလောလောဆယ်မှာတော့ဒါစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အင်အားစုတွေနဲ့ညီညွတ်မှုတော့ရနေပါတယ်ဆိုတော့ဒီညီညွတ်မှုသည်ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ပတ်သက်ပြီးတော့ရရှိတဲ့သဘောတူညီမှုစီကိုဥတည်သွားနိုင်တယ်လို့ယူဆပါသလား
ကျွန်တော်အဲ့လိုတော့ယုံကြည်ထားတယ်ဗျာဘာဖြစ်လို့အဲ့လိုယုံကြည်ထားလဲဆိုတော့အခုလက်ရှိအခြေအနေမျိုးမှာကျွန်တော်တို့ကဂန္ဓာအဖြစ်၃ခုပေါ့အခုကာလကတော့ကျွန်တော်တို့ဂျာကာလပေါ့နော်ဂျာကာလပြီးသွားတဲ့အခါမှာဂျာကာလပြီးသွားတဲ့ဆိုတော့ကျွန်တော်တို့ဆေးအာဏာရှင်စနစ်ကိုတော်လှန်ပေးတဲ့အနေအထားမျိုးမှာနီလန်တစ်ခုခုနဲ့ကျွန်တော်ဒီကိစ္စကိုကျော်လွှားနိုင်ခဲ့ပြီဆိုရင်နောက်တစ်ဆင့်ဂျာထဲမှာကျွန်တော်အသွင်ကူးပြောင်းရေးကာလကိုသွားမယ်လို့ကျွန်တော်တို့ဟိုရုတ်မှတ်တည်းရအလိုထားတယ်ဒီအသွင်ကူးပြောင်းရေးကာလထဲမှာဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံတနင်္ဂနွေလုံးရဲ့အနာဂတ်ဖက်ဒရယ်အတွက်တကယ့်ဖက်ဒရယ်constitution တခုကိုပေါ်ပေါက်ဖို့ရတယ်အဲ့ဒီမှာကျွန်တော်တို့ကတိုင်းရင်းသားတွေနဲ့အားလုံးတန်းတူညီမျှဆိုတဲ့ပုံစံမျိုးနဲ့အားလုံးတိုင်ပင်ဆွေးနွေးပြီးတော့ကျွန်တော်ရေးဆွဲသွားကြမယ်ရေးဆွဲသွားပြီးအဲ့ဒီရေးဆွဲထားတဲ့အပေါ်မှာမူတည်ပြီးတော့လည်းပဲတချိန်မှာဆိုရင်ကျွန်တော်တို့ဒီလူမှုဆန္ဒခံယူမှုတွေလုပ်မယ်အဲ့ဒီလိုအနေအထားမျိုးတွေလုပ်တဲ့အခါမှာဘာနဲ့သွားပြီးတော့တူလဲဆိုရင်အေးတို့ကတော့ဘယ်လိုပဲဖြစ်ဖြစ်ဟေးငါတို့နဲ့တဘောတူလို့ရှိရင်ဗာရမယ်ဆိုတဲ့ပုံစံမျိုးနဲ့ပြောခဲ့တဲ့ဟိုမတီနိုင်တဲ့ဂတိတွေကိုကျွန်တော်တို့ပေးထားတာမဟုတ်ဘဲနဲ့အောင်မြင်အောင်လုပ်မယ်ဆိုတဲ့တန်တိတ်ခံချထားတဲ့အခြေအနေမျိုးဟာတကယ်တမ်းသွားရမယ်လမ်းကြောင်းတွေအကောင်းဆုံးနည်းလမ်းလို့မြင်တယ်အခုစစ်ဆောင်စီကတော့ဗျာအခုလောလောဆယ်လို့တော့ပြည်အောင်သွားမယ်လို့ဘာလို့မယ်လို့ပြောတယ်ဒါမှမဟုတ်တကယ်တမ်းတမန်ကြီးကိုပြန်ကြည့်လို့ရှိရင်ပေးထားတဲ့ဂတိဘယ်နဲ့ခါတီးခဲ့ဘူးတလဲဆိုတဲ့တမန်ကြီးကိုပြန်ပြီးကြည့်တဲ့အခါမှာကျွန်တော်တိုင်းရင်းသားတော်လှန်ရေးအင်အားစုလည်းကောင်းကောင်းသဘောပေါက်နေတဲ့အနေအထားရှိတယ်လို့တော့ကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ဆိုတော့တင်တော်တစ်ခုဒီညာမေးပြတချို့တိုင်းရင်းသားတွေကNUG မတိုင်ခင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဂတိကိုလည်းပဲသူကသံသယရှိနေကြဆဲလို့ကျွန်တော်ကြားမိပါတယ်ဆရာအဲ့ဒီကိစ္စနဲ့ပတ်သက်တော့ဦးအောင်ကျင်းကဘာပြောချင်ပါလဲ
အဲ့ဒီကိစ္စမှာလည်းတကယ်တမ်းပြီးခဲ့တဲ့တက်တန်းတုန်းကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတစ်ခုဖြစ်ခဲ့တယ်ဆိုတာမှန်ပေမဲ့လို့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့သဘောမတူရင်လုံးလုံးမရတဲ့အကန့်အသတ်တွေအများကြီးကြားထဲမှာဆောင်ရွက်ခဲ့ရတဲ့အနေအထားမျိုးတွေရှိတယ်။ဒါကြောင့်မို့လို့ကျွန်တော်တို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်က2020ရွေးကောက်ပွဲရဲ့ကြီးညာစာရမ်းမှာကျွန်တော်ဟိုတော့ဒီမိုကရေစီဖက်ဒရယ်နိုင်ငံတော်နဲ့လက်လျောညီထွေဖြစ်စေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတာကိုကျွန်တော်ဥတည်ပြီးတော့ကြီးညာပြီးတော့ကျွန်တော်တို့ဟိုရွေးကောက်ပွဲဝင်ခဲ့တာဖြစ်ပါတယ်။အဓိကအရေးကြီးတာကအနာဂတ်ကိုတကယ်ဆောင်ရွက်တဲ့အခါမှာအခုလိုဒါဒီပြက်ကွက်မှုမျိုးကိုမဖြစ်နိုင်စေမဲ့ coming together ဆိုတဲ့ပုံစံမျိုးနဲ့ညှိနှိုင်းဆောင်ရွက်နိုင်တဲ့အခဲကျင်းတစ်ခုဟာအဲ့ဒါကိုကျော်လွှားသွားနိုင်မယ်လို့တော့ကျွန်တော်ယုံကြည်ထားတယ်ဗျာ
နောက်တစ်ခုကအဲ့ဒီ NUCC ဆိုပြီးတော့မကြသိမီကလည်း2022ဘက်မှာလောက်လာတဲ့အခါမှာသူ့အဖွဲ့တော်တော်များများကိုညွှန်းထားပါတယ်ပါဝင်ကြတယ်အဲ့ဒီမှာအဓိကအရေးကြီးတာကလောလောဆယ်မှာတိုင်းရင်းသားလက်နက်ကိုင်တော်လှန်ရေးအင်အားစုတွေရဲ့အခမ်းကဏ္ဍဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အဲ့ဒီအဖွဲ့ရရဲ့ပါဝင်တက်ကြွမှုသူရဲ့စိတ်အားထက်သန်မှုကိုဘလောက်တွေးခဲ့ရပါလဲခင်ဗျာ
ဒီတော်လိုင်းရဲ့ကြီးကပြည်သူတရားလုံးကဟိုတောင်တန်းကောမြေပြန်ကောကြီးလက်ကောမြို့ပြရောအားလုံးပါဝင်လာတာဖြစ်တဲ့အတွက်ကြောင့်မို့လို့တကယ်ညီညွတ်တဲ့အစိုးရတစ်ခုကိုဖော်ဆောင်ဖို့ရန်အတွက်ဆိုပြီးတော့ကျွန်တော်တို့တကယ်တော့ NUCC ဆိုတဲ့ platform ကိုစပြီးကျွန်တော်တို့ဟိုစီစဉ်ဆောင်ရွက်ပြီးတော့အခုချတာကိုကျွန်တော်တို့ account ထဲပေါ်ဆောင်ရွက်ခဲ့တာပါအဲ့ဒီအပေါ်မှာမူတည်ပြီးတော့လည်းပဲအခုတည်တဲ့အတိုင်းပဲကျွန်တော်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့အနေနဲ့ကျွန်တော်ဆောင်ရွက်နေတဲ့အနေအထားမျိုးမှာရှိပါတယ်အဲ့တော့သူနွေးရတာတွေပြောဆိုရတာတွေညှိနှိုင်းရတာတွေကျွန်တော်တို့ရှိမယ်ဒါမှမဟုတ်အဲ့ဒါဒီပင်လျင်ကျွန်တော်တို့အကောင်းဆုံးလမ်းကြောင်းပေါ်ကိုကြည့်ချင်တိုင်းနေလို့တော့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဗျာ
ဟုတ်ကဲ့အဲ့ညီနိုင်ဆွေးနေတာဟာတိုင်းရင်းသားအင်အားစုဘယ်နှစ်ဖွဲ့လောက်ကိုများညီနိုင်ဆွေးနေနေမှာအားလုံးနဲ့လက်လမ်းပြီးပါသားခင်ဗျာ
အဲအတော်များများကတော့ကျွန်တော်လက်လမ်းမိတယ်ဒါမှမဟုတ်အချစ်တော်ဆန်တာကြီးအချင်းနေအကြောင်းအမျိုးမျိုးညင်တချို့က condition တွေကိုကျွန်တော်တို့နားလည်ပေးရတာတွေလည်းဟုတ်ရှိပါတယ်အဲတချို့ကိစ္စရဲ့ဒီကပူပေါင်းပါဝင်မှုတွေပဲအတိုင်းတာအတိပဲအဆင့်အထိဘသူတွေဘလို့ပါနေတယ်ဆိုတဲ့အနေအထားမျိုးတွေကအခုလောလောဆယ်ရှိနေတဲ့အခြေအနေမျိုးမှာကျွန်တော်တို့အပြန်လာနားလည်မှုတွေထားထားတဲ့အခြေအနေမျိုးတွေလည်းရှိပါတယ်ဗျာ
ဟုတ်ကဲ့တချို့တိုင်းရင်းသားတွေကဒီ Federating Units ဘယ်နှခုပါမယ် Federal ပြည်ထောင်စုဖွဲ့စည်းရင်ဆိုတဲ့ကိစ္စကိုလည်းနည်းနည်းစောစောတက်ချင်ကြပါတယ်အခုတိုင်းပြည်နယ်၁၄ခုဖြစ်နေရဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အဲ့လိုမခွဲခြင်းဘူးပြည်နယ်ဘယ်နှခုသာဖြစ်စေခြင်းလဲဆိုပြီးတော့ စံထွက်နေတဲ့အဖွဲ့အစည်းတချို့လည်းရှိပါတယ်။အဲ့ဒီကိစ္စကိုပြောစရာတစုံတရာရှိပါလား
။အခုလက်တလို့တော့မရှိသေးပါဘူးဗျာ။အဲ့တော့အဲ့ဒါလည်းပဲကုနဲ့ကျွန်တော်ပြောသလိုပဲကျွန်တော်တို့ဟိုဟာဘလို့တွင်ကူပြောင်းရင်ကာလရောက်သွားပြီတခါတကက်ဖေဗရစနစ်ကိုဘယ်လိုတည်ဆောက်ချက်မလဲဆိုတာပြည်သူတွေကဘယ်လိုရှိတယ်လဲ။အဲ့ကျွန်တော်တို့ဟိုမြန်မာပါဝင်တိုင်းရင်းသားအားလုံးရဲ့အခြေအနေကဆန္ဒကဘယ်လိုရှိတယ်လဲတကယ်တော့နိုင်ငံရဲ့အနာဂတ်တွေဘယ်ဟာအကောင်းဆုံးဖြစ်မလဲဆိုတဲ့အပေါ်မှာမူတည်ပြီးတော့အဲ့ဒီအချိန်မှာအခြေလည်ညှိနှိုင်းဆွေးနွေးရမှာဖြစ်တဲ့အတွက်ဒီလိုအခြေအနေမျိုးမှာပြောဆိုချက်တွေဟာကျွန်တော်ထည့်သွင်းစဉ်းစားထားရမယ့်အချက်လက်တွေနဲ့ပဲရှိပြီးတော့ညှိနှိုင်းရကိစ္စရပ်များအဖြစ်ပဲကျွန်တော်တို့ထားထားရအောင်လို့မြင်ပါတယ်ဗျာ
ဆိုဒီကိစ္စရဲ့ time frame အချိန်ကန့်သက်ချက်တော့ထားလို့မရသေးဘူးထင်ပါတယ်နော်
ဟုတ်တယ်ကျွန်တော်တို့ကတော့အချိန်ကန့်တက်ချက်ထားလို့ဟိုမရသေးဘူးကျွန်တော်အမြန်ဆုံးဖြစ်နိုင်လို့ရတော့ကိုတော့ကျွန်တော်နီလန်းပေါင်းစုံနဲ့ကြိုးစားနေတဲ့အနေအထားမှာရှိပါတယ
်တကယ်တော့ဒီကိစ္စကအပြောလွန်သလောက်လွတ်ခတ်တဲ့ကိစ္စဖြစ်တယ်ဆိုတာကိုသမိုင်းကစက်စီပြခဲ့ပြီးဖြစ်ပါတယ်ဆိုတော့ဥအောင်ကြည်ညိုအနေနဲ့ဒီကိစ္စကတကယ်ဖြစ်လာရမယ်လို့ဘာကြောင့်အခိုင်အမာယုံကြည်နေရသလဲလို့မေးဥအောင်ကြည်ညိုဘယ်လိုဖြစ်မလဲခင်ဗျာနောက်ဆုံးအနေနဲ့ဖြစ်ပြီးပါ
တကယ်တမ်းဆိုရင်ကျွန်တော်တို့ရဲ့ဒီတက်တန်းတက်လျှောက်လို့မှာအခုဆိုရင်ဗျာအသက်80ဝန်းကျင်လောက်မှာရှိတဲ့တက်တန်းတက်လျှောက်လို့မှာဘယ်လိုအာဏာရှင်စနစ်မျိုးတွေရဲ့အုပ်ချုပ်မှုအောက်မှာနေထိုင်လာခဲ့ပြီးတော့ကျွန်တော်တို့ရဲ့သားသမီးတွေရဲ့အနာဂတ်ကိုဘလောက်ထိကျွန်တော်တို့ဟိုဇတိကရရတယ်လဲဆိုတာအလုံးသိပြီးသားဖြစ်တဲ့အနေအထားမျိုးမှာရှိတယ်။အဲ့ဒီလိုနိုင်ငံမျိုးမှာကျွန်တော်တို့ရဲ့နောက်ထပ်လာမယ့်မျိုးဆက်တဲ့လူငယ်တွေနဲ့ကျွန်တော်မျိုးဆက်တဲ့သားသမီးတွေကိုဘယ်လိုနည်းနဲ့မှမထားခဲ့နိုင်တော့ဘူးဆိုရင်အဲ့ဒီတောင်ဝင်ကျွန်တော်ဒီကနေ့ရှိနေတဲ့ပြည်သူတရားလုံးနဲ့ဒီနေ့တောင်ဝင်ရှိနေတဲ့ပုံကိုယ်ရဲ့အလုံးရဲ့ပခုံးပေါ်မှာရောက်ရှိနေကြတယ်ဆိုတာထင်ရှားဖြစ်တယ်။ဒါကြောင့်မလို့ဒီလိုအခြေအနေမျိုးမှာတလောက်ရက်ဆက်တဲ့ဟိုဟာကြမ်းကြုတ်တဲ့တဏှာပြည်သူဖြစ်စည်းခြင်းနဲ့ချင်းကြောက်ခြင်းဖိနှိပ်ခြင်းဆိုတဲ့လမ်းကြောင်းမျိုးအတိုင်းအခုလိုသွားနေတဲ့အနေအထားမျိုးရဲ့အောက်ကိုပြန်ရောက်ရှိသွားမယ်ဆိုရင်အနာဂတ်ကျွန်တော်တို့ရဲ့ဘဝရဲ့လွတ်မြောက်မှုဟာဘယ်လိုမှလမ်းမမြင်ကမ်းမမြင်ဖြစ်တော့မယ့်အနေအထားမျိုးရှိတဲ့အတွက်ဒီအခြေအနေမျိုးမှာကျွန်တော်ပို့ပြီးတော့ကြံ့ကြံ့ခံခံနေရှိသလောက်အင်အားနဲ့ဝိုင်းဝန်းပြီးတော့တင်းကြီးတညို့တဲတွန်းလှန်သွားကြရမယ်နီလန်းကလွယ်ပြီးတခြားနီလန်းမရှိဘူးဆိုတဲ့အနေအထားမျိုးကိုပဲကျွန်တော်ပြောချင်တယ်ဗျာအဲ့တော့လက်ရှိအခြေအနေမျိုးကဘာကောင်းလဲဆိုရင်ကျွန်တော်တို့ကဟိုဖိနှိပ်ခြင်းကြောက်ရွံ့ခြင်းကိုလုပ်တဲ့အတွက်ကြောင့်မလို့ကြောက်ချင်းတရားကြောင့်ကျွန်တော်အရှော့ပေးလိုက်ရမယ်ဆိုတဲ့အနေအထားမျိုးမဖြစ်အောင်ကျွန်တော်အင်မတန်ကြံ့ခိုင်တဲ့စိတ်နဲ့အခုအောင်စိတ်ကိုမွေးပြီးတော့အောင်နိုင်ခြေကိုဆက်ပြီးကြိုးစားအထောက်ထားကြရမယ်ဒီချိန်မှာကျွန်တော်အားလုံးညီညီညွတ်ညွတ်နဲ့အပြန်လာနားလည်မှုအပြည့်တိဆောက်ထားနိုင်မယ်ဆိုရင်ဒီပွဲကမုတ်ချအောင်မြင်မယ်လို့ပဲကျွန်တော်ပြောချင်ပါတယ်ည
ကျော်ဇန္နာရဲ့မြမရေးတုံးသက်ချက်အစီအစဉ်ပါရှင်ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန့်ကိုဆက်သွယ်မေးမြန်းခဲ့တာပါ VOA မြမပိုင်းအစီအစဉ်ကိုနနက်ခင်းအစီအစဉ်တွေကိုမြမစံတော်ချိန်နနက်6နာရီကနေ9နာရီထိလိုင်းတိုမီတာ3249တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့ဘီပိုးစီပိုးကူးဆက်ခံရပြီဆိုရင်ကုသတဲ့နီးလန်းတွေရှိနေပြီဖြစ်တာကြောင့်စိတ်ပြက်အားငယ်စရာမလိုပဲနားလေတကြွန်းနဲ့ဆရာဝန်တွေနဲ့အမြန်ဆုံးတိုင်ပင်ကုသတင်တဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စော်ကတင်ဆက်ထားပါတယ်ရှင
်အတိုင်းအောင်တော့ဘီပိုးနဲ့စီပိုးကူးဆက်ခံရပြီဆိုရင်ကုသတဲ့နီလန်းတွေရှိတာကြောင့်စိတ်ပြက်အားငယ်စရာမလိုပဲနားလေတကြမ်းတဲ့ဆရာဝန်တွေနဲ့ပြသတိုင်ပင်တင်ပါတယ်အတိုင်းအောင်တော့စီပိုးကိုပျောက်ကင်းအောင်ကုသနိုင်တဲ့နီလန်းတွေရှိနေပြီးဘီပိုးကိုတော့ပျောက်ကင်းအောင်မကုသနိုင်ပေမဲ့အသည်ကင်ဆာရောဂါဖြစ်တဲ့အခြေအနေမရောက်အောင်ထိန်းထားနိုင်တဲ့ကုသနည်းတွေရှိတယ်လို့အထွေထွေရောဂါအထူးကဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုရှင်းပြပါပါတယ်အ
တိုင်းအောင်တော့ဘီပိုးစီပိုးရှိသွားပြီဆိုရင်ဆရာတို့ရှိမှာတော့ကုသလို့ရတယ်လို့ပြောခဲ့ပါတယ်စီပိုးဆိုရင်3လကိုရပြောက်ကင်းတယ်ဘီပိုးကြတော့ဆေးတောက်ဖို့လိုမလို့ဆိုတာကိုဆရာတို့ဆက်လက်စစ်ဆေးဖို့လိုတယ်ဆေးတောက်မယ်ဆိုလို့ရှိရင်ဆရာတို့ကအသေးအောင်တောက်ဝဘီပိုးကနေအသေးကင်ဆာဖြစ်တာကိုကာကွယ်တားဆီးနိုင်မှာဖြစ်ပါတယ်ဒါပေမဲ့အသေးအောင်တောက်ဝဘီပိုးကုသဆေးရတော့ဆရာတို့ကအရှိတဖြစ်တောက်သွားမှာဖြစ်ပါတယ်ဘာကြောင့်ဆရာဝန်နဲ့စနစ်တကျသေချာတိုင်ပင်ဖို့လိုပါတယ်ဘီပိုးပြောက်ကင်းအောင်ကုသလို့မရသေးပါဘူးဒါပေမဲ့ဘီပိုးကြောင့်ဖြစ်တဲ့အသေးကင်ဆာမဖြစ်အောင်တော့ကာကွယ်တားဆီးဖို့ရတယ်ဒါကြောင့်မလို့ဘီပိုးကာကွယ်ဆေးရတစ်သက်လုံးနဲ့အတော့တော့ဘူးလိုအပ်နိုင်တဲ့အတွက်ကြောင့်ဆရာဝန်နဲ့တိုင်ပင်ပြီးတော့ကုသမှုခံယူမှာဖြစ်ပါတ
ယ်။အသိအောင်တော့စီပိုးကုသမှုခံယူပြီးတဲ့သူတွေပဲဖြစ်ဖြစ်ဘီပိုးကုသဆေးကိုတောက်နေရတဲ့သူတွေပဲဖြစ်ဖြစ်အသက်ကင်ဆာရောဂါအခြေအနေရောက်မရောက်ဆိုတာကိုစောစောသိအောင်ဆန်သက်စစ်ဆေးမှုတွေအချိန်မမှန်ပြုလုပ်ပေးတယ်လို့သိရပါဗျ။အသက်ကင်ဆာရောဂါကိုစောစောတွေ့ရတဲ့ကုသမှုခံယူလိုက်မယ်ဆိုရင်ပျောက်ကင်းမှုရာခိုင်နှုန်းအလွန်များတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါဗျ။ဒ
ါဆိုရင်ဘီပိုးစီပိုးကုသပြီးတဲ့လူ
နော်အဲ့တော့စီဘိုးဆိုကုသပြီးတဲ့သူပေါ့ဘီဘိုးဆိုရင်တော့ကုသစီတောက်နေတဲ့သူတွေအနေနဲ့ကောဘာတွေဆက်ပြီးတော့စစ်ဆေးဖို့လိုတယ်ပေါ့နော်သူသမီးတော်ဆရာတို့ကကြောက်တာကတဲကက်စာဖြစ်သွားမှာကြောက်တယ်ပေါ့နော်အဲ့တော့တဲကက်စာမဖြစ်အောင်သူ့အနေနဲ့ကြိုတင်သိရှိအောင်တော့ဘာတွေဆောင်ရွက်လို့ရတယ်လဲဆိုတော့အဓိကအဖြစ်ဆရာတို့ကအာထရာဆောင်းရယုံနေတယ်ဆရာတို့ကတဲကက်စာဖြစ်ပွားမှုစောစောစီးသိပါတယ်စောစီးသိရဘာဖြစ်လဲဆိုခွဲစိတ်ကုသလိုက်မယ်ဆိုရင်90ရာနေရာဂိုင်တော့အထက်ကြောက်ကင်းသွားမှာဖြစ်ပါဒါကြောင့်မလို့ဘီပိုးစီပိုးเนาะတဲရတော့စီပိုးကုသပြီးသူတဲရတော့ကဘီပိုးကုသခံနေတဲ့သူတွေဒီ6လလည်းတစ်ချိန်เนาะအထာဆောင်ဒီ1 byte ကိုအထာဆောင်ရပြီးစစ်ဆေးဖို့တင်ပါတယ်သူရဲမှာဆိုလို့ရှိရင် alpha fetal protein လို့ခေါ်တဲ့ဒီအသေးငယ်စာမှာတက်တဲ့ဓာတ်ကိုတိုင်းတာစစ်ဆေးလို့ရပါတယ်အဲ့တော့ဒီတစ်ခုဒီအသေးငယ်စာအတွက်ကိုဆရာတို့ကအထာဆောင်ရပြီးတော့အဲချိုတင်သိရှိအောင်ဆောင်ရွက်ထားလို့ရပါတယ်
ဘီဘိုးစီဘိုးကုဆက်ခံရပြီးတဲ့နောက်မှာအသေးကင်စာရောဂါအခြေအနေကိုမရောက်ရှိခင်မှာအသေး6တဲ့အခြေအနေကိုအရင်ဆုံးကြိုတွေ့ရနိုင်ပါတယ်။အသေး6တဲ့အခြေအနေကိုသိရှိအောင်ဆန်းသက်စစ်ဆေးနိုင်တဲ့နည်းလမ်းတွေရှိတာကြောင့်အချိန်မမှန်ဆန်းသက်စစ်ဆေးပေးမယ်ဆိုရင်ရောဂါကိုဆော့ဆော့တီးပြီးအကျိုးကျေးဇူးများစေနိုင်တယ်လို့ဒေါက်တာဦးမောင်ကျော်တိုင်ကအခုလိုရှင်းပြပါဗျာ။
နောက်တစ်ခုကတော့ဒီအသေးရောဂါကစီဘိုးဆိုလို့ရှိရင်ဆရာတို့ကအသေးကင်စာမဖြစ်ခင်မှာအသေး6ရောဂါဆိုတာဖြစ်ပါသေးတယ်။နော်တစ်စစ်စစ်သွားတာပေါ့။အဲ့တော့အသေး6ရောဂါဖြစ်ပြီလားမဖြစ်ဘူးလားဆိုတာကိုဆရာတို့သိရှိဖို့ဆိုလို့ရှိရင်ဒီ fibro scan လို့ခေါ်တဲ့အသေးမှာကျွတ်မှုတော့ကိုစစ်ဆေးတယ် ultrasound ရိုက်ပြီးတယ်စစ်ဆေးလို့ရပါတယ်ပေါ့နော်ဆိုတော့ဒီအားလေးတွေကိုဆရာတို့ပုံမှန်အားဖြင့်နှစ်စဉ်စစ်ဆေးသွားတာမျိုးလေးတွေလုပ်တယ်အဲ့ဒီပါမှာအကယ်၍မူမှန်တာလေးတွေတွေ့ခဲ့ရင်တော့ဆက်ပြီးတော့ဒီ CT ဓာတ်မှန်ရိုက်တာတို့ MRI ရိုက်တာတို့စသည်အားဖြင့်ဓာတ်တွေကိုဆက်လက်စစ်ဆေးပြီးတဲ့အခါမှာခွဲစိတ်ကုသနိုင်တဲ့အဆင့်ဆိုလို့ရှိရင်တော့ဆရာတို့က90%နိုင်ငံတောက်ကင်းသွားမှာဖြစ်ပါတယ်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်တော့ဒီဘီဘိုးစီဘိုးမဖြစ်အောင်ကြိုတင်ကာကွယ်မယ်ဖြစ်ခဲ့ရင်ကုသမယ်ကုသနေစဉ်မှာနောက်ထပ်အသေးကင်စာအသေးချောက်ချင်းမဖြစ်အောင်ဘုံဘုံဖြစ်တာကိုကြိုတင်သိရှိအောင်စံသတ်တဲ့စစ်ဆေးနည်းလေးတွေကိုစစ်ဆေးသွားမယ်ဆိုရင်ဆရာတို့ကဒီအသေးကင်စာကိုကြိုတင်စောစီးတွေ့ပြီးတော့ပျောက်ကင်းအောင်ကုသပေးသွားနိုင်မှာဖြစ်ပါတယ်။နောက်ဒါကြောင့်မလို့ဆရာတို့ကဒီဘီဘိုးစီဘိုးရှိတဲ့သူတွေနဲ့လည်းဒါစိတ်ဟိုစိတ်ပြက်စရာမရှိဘူး။ကိုကုသတဲ့ရောကိုလည်းစိတ်ယူထားမယ်တစ်ဖက်ကလည်းဒီဆက်သမဲ့ဟာတွေကိုညွန်ကြားချက်အတိုင်းဆက်သသွားမယ်ဆိုရင်တော့အသေးကင်စာဖြစ်ခါသားမှာလို့ဆရာကကုသပြောက်ပြေးတိုင်းမှာဖြစ်ပါမယ်လို့ဆရာကလည်းထပ်ပြီးတော့အတိပေးချက်ပါတယ
်ဘီဘိုးစီဘိုးကုဆက်ခံရပြီဆိုရင်ကုသတဲ့နည်းလမ်းတွေရှိနေပြီဖြစ်တာကြောင့်စိတ်ပြက်အားငယ်စရာမလိုပဲနားလည်တကြမ်းတဲ့ဆရာဝန်တွေနဲ့အမြန်ဆုံးပြသတိုင်ပင်သင့်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်သာသော
ဒေါက်တာတန်းစောတင်ဆက်နေတဲ့လူထုနဲ့ကျမကြီးအစီအစဉ်ပါရှင် VOA မြန်မာပိုင်းကအခုဒီရေဒီယိုအချိန်နဲ့တပြေးညီတင်ဆက်နေတဲ့အချိန်နဲ့အတူ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါရရှင်ကျမတို့ VOA မြန်မာပိုင်းကအပတ်စဉ်ကဏ္ဍတွေကိုနေ့စဉ်တင်ဆက်နေရမှာဒီကနေ့ညမှာထုတ်လွှင့်မဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဦးအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာတော့
မုံရွာအခြေစိုက်အနောက်မြောက်တိုင်းစစ်ဌာနချုပ်တဲကရဟယင်တွေကိုတော့တရခုနှစ်မှမှရှော့တိုက်ဘုံးနဲ့ပြစ်ခတ်တယ်လို့ဆိုပါတယ်။မကွေးတိုင်းပွင့်ပြူမြို့နယ်မဲဇလီရဲစခန်းဟာဖေဖော်ဝါရီလ10ရက်နေ့ကရှော့တိုက်ဒုံးနဲ့ပြစ်ခတ်ခံရပြီ
းဒါကတော့စစ်ကောင်စီကိုလက်နက်ကင်တော်လှန်နေတဲ့ PDF တပ်တွေဟာကနအူးမှာတူမီတနက်တွေသာရှိခဲ့ရခိုင်နေအခုတော့ short တိုက်ဒုံးတွေအထိတီထွင်သုံးဆွဲလာကြတာကိုသုံးသက်ဆွေးနွေးထားတာမို့စောင့်မျှော်နားဆင်ကြပါရှင်အခုတော့အားကစားကဏ္ဍကိုတင်ဆက်မှာပါဒီတစ်ပတ်အားကစားကဏ္ဍအတွက် Chelsea အသင်းကိုရောင်းချမဲ့ပုံမှာ Premier League အမှုဆောင်အရာရှိချုပ်ရဲ့သဘောထားအပါအဝင်နိုင်ငံတကာသတင်းအားကစားသတင်းတွေကိုကိုရဲနိုင်ကစူးစီးတင်ပြထားပါတယ်ရှင်
ဒီတစ်ပတ်ဥရောပကမော်လုံးပွဲတွေမှာတော့ရုရှားကယူကရိန်းကိုတူးကျော်တိုက်ခိုက်ခဲ့တဲ့အပေါ်မှာစန့်ကျင်ပြီးယူကရိန်းဘက်ကရည်တည်ချက်ကိုဆက်ပြီးတော့ပြသခဲ့ကြပါဗျ။ပရီးမီးယားလိဂ်မှာဆိုရင်လည်းအသင်းတွေကယူကရိန်းအလံဒီစစ်ပွဲအလုံးမရှိဆိုတဲ့အစားတန်းတွေနဲ့ဒီစစ်ပွဲကိုစန့်ကျင်ကြောင်းပြသခဲ့ကြပါဗျ။မန်ယူနဲ့မန်စီးတီးတို့ရဲ့ပွဲမှာလည်းနှစ်ဖက်အသင်းသားတွေဟာပွဲမစခင်မှာစစ်ပွဲအလုံးမရှိဆိုတဲ့အစားတန်းပါတဲ့တီရှပ်တွေကိုဝတ်ဆင်ခဲ့ကြသလိုအသင်းကောင်းဆောင်တွေကလည်းယူကရိန်းအလံအယောင်နဲ့လက်ပတ်တွေကိုပတ်ခဲ့ကြပါတယ်အခုလိုပရီးမီးယားလိဂ်ပွဲတွေကရုရှားရဲ့ကျူးကျော်စစ်ကိုကန့်ကွက်ကြောင်းပြသခဲ့တာကြောင့်ရုရှားရဲ့မဟာမိတ်ဖြစ်တဲ့တရုတ်မှာတော့ပရီးမီးယားလိဂ်ပွဲတွေထုတ်လွှင့်ပြသတဲ့ရုပ်သံလိုင်းကအခုဒီဘက်မှာပရီးမီးယားလိဂ်ပွဲတွေကိုမပြဖို့ဆုံးဖြတ်ခဲ့ပါတယ်
ဒါပြင်ဂျာမနီနဲ့တခြားနိုင်ငံတွေအပါအဝင်အင်္ဂါနေ့ကကစားခဲ့တဲ့ဥရောပချန်ပီယံစ်လိဘောလုံးပွဲတွေမှာလည်းဒီစစ်ပွဲကိုအဆုံးသတ်ဖို့တောင်းဆိုခဲ့ကြပြီးတော့ဘောလုံးလောကတစ်ခုလုံးကယူကရိန်းနဲ့အတူရပ်တည်ပြီးစစ်ဆန့်ကျင်ကြောင်းကိုပြသခဲ့ကြပါတယ်။အချိန်ထဲမှာပဲပရီးမီးယားလိဂ်ဘက်ကလည်းရုရှားနိုင်ငံမှာပရီးမီးယားလိဂ်ဘောလုံးပွဲတွေထုတ်လွှင့်ပြသခွင့်ကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ပရီးမီးယားလိဂ်ပွဲတွေကိုထုတ်လွှင့်ပြသခွင့်ကိုချက်ချင်းရပ်ဆိုင်းဖို့အင်္ဂါနေ့မှာဆုံးဖြတ်လိုက်တာကြောင့်မနက်ဖြန်ကစားမဲ့ပွဲစဉ်၄ခုကိုလည်းရုရှားမှာပြသခွင့်ရတော့မှာမဟုတ်ပါဘူး။ဥရောပချန်ပီယံစ်လိဂ်ဘောလုံးပွဲတွေမှာတော့ဘိုင်ယန်မြူးနစ်နဲ့လီဗာပူးအသင်းတို့ quarter final ကိုတက်သွားကြပြီဖြစ်ပါတယ်။ဒုတိယဆင့်ရှုံးထွက်ဒုတိယကြော့ပွဲတွေကိုမနေ့ကကစားကြတာမှာဘိုင်ယန်မြူးနစ်က Red Bull Salzburg ကို9ဂိုးတကူနဲ့အပြတ်သတ်နိုင်ပြီးတော့နှစ်ပွဲပေါင်း8ဂိုး2ဂိုးနဲ့ quarter final ကိုတက်သွားပါတယ်။ဒီဘက်မှာ FIFA ရဲ့အကောင်းဆုံးဘောလုံးသမား Lewandowski ကဘိုင်ယန်အတွက် hat-trick သွင်းယူပေးခဲ့ပါတယ်။ Liverpool နဲ့ Inter Milan ပွဲမှာတော့ Inter ကတကူးကူးမရှိနဲ့နိုင်ပေမဲ့နှစ်ပွဲပေါင်းရလဒ်မှာတော့ Liverpool က2ဂိုးတကူးနဲ့နိုင်လို့ quarter final ကိုတက်သွားပြီဖြစ်ပါတယ်။ဒီကနေ့ညမှာတော့ Real Madrid နဲ့ PSG, Man City နဲ့ Sporting Lisbon တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။England Premier League ဘောလုံးပွဲတွေဘက်ကိုဆက်ရရင်တော့ဒီတစ်ပတ်မှာ Manchester Derby ကိုကစားခဲ့ကြပြီးတော့ဒီပွဲမှာ Champion Man City ကမြို့ကန်ပြိုင်ဘက် Manchester United ကို၄ဂိုးတကူနဲ့အပြတ်အသတ်နိုင်သွားပါတယ်။ Man City အတွက်ဂိုးတွေကို De Bruyne နဲ့ Mahrez တို့က၂ဂိုးစီသွင်းပေးခဲ့ပြီးတော့ Man U အတွက်တော့ Jadon Sancho ကသွင်းပေးခဲ့တာပါ။ Man City နည်းပြ Guardiola ကတော့ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီးတော့သူ့အသင်းရဲ့ကစားပုံကိုချီးကျူးလိုက်ပါတယ်
။ I think everything is difficult.Everything is complicated. The opponents are so good, and today with this play, especially in the second half.
ဒီမှာပြိုင်ဘက်အသင်းတွေကတကယ်ကောင်းပြီပွဲကစားရတာလည်းခက်ခဲရှုပ်ထွေးပါတယ်။ဒီနေ့ကတော့ကျွန်တော်တို့ကောင်းကောင်းကစားနိုင်ခဲ့ပါတယ်။အထူးသဖြင့်ဒုတိယပိုင်းမှာပါ။ပထမပိုင်းတုန်းကကျွန်တော်တို့ကသူတို့လမ်းကြောင်းတွေမပိတ်နိုင်ခဲ့လို့သူတို့ဘက်ကတံပြန်တိုက်စစ်တွေလုပ်နိုင်ခဲ့ပြီးဒုတိယပိုင်းမှာတော့ကျွန်တော်တို့အကောင်းဆုံးကစားနိုင်ခဲ့ပါတယ်။ကျွန်တော်တို့အသင်းကိုသုံးသပ်ပြီးအများဆုံးဝေဖန်တာကျွန်တော်ပါ။ဒါပေမဲ့ကစားတာကောင်းတဲ့အချိန်မှာလည်းကောင်းတယ်လို့ပြောပါတယ်။ဒီနေ့ဒုတိယပိုင်းကစားတာကတော့တကယ်ကိုကောင်းပါလေ
ဗြိတိန်ကရုပ်သံမီဒီယာတွေမှာဘောလုံးပွဲဝေဖန်သူတွေလုံနေကြတဲ့မန်ယူကန်ဝင်ကစားသမားကြီးတွေဖြစ်တဲ့ Raiking Gary Neville နဲ့ Bosco တို့ကလည်းမန်ယူအသင်းရဲ့ကစားပုံကိုသာမကကစားသမားတွေရဲ့စိတ်ဓာတ်နဲ့ဂျိုးပန်းအားထုတ်မှုကိုလည်းမိကုန်းတွေထုတ်လိုက်ပြီးတော့မန်ယူကစားသမားတွေဟာပွဲမပြီးခင်မှာကတည်းကအရှုံးပေးနေကြပြီဆိုပြီးတော့ပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်ဆိုတော့မန်ယူနီးပြ Rennick ကရောဒီပွဲမှာဘယ်လိုမြင်ပါသလဲ
To be honest, I didn't have the impression that they didn't try, but as I said, it's difficult against
the team. Am I not doing it? ကစားသမားတွေဘက်ကအားမစိုက်ပဲမကြိုးပမ်းဘူးလို့တော့ကျွန်တော်မထင်ပါဘူး။ဒါပေမဲ့၃ဂိုးတကူဖြစ်သွားတဲ့အချိန်မှာ Man City လို့အသင်းမျိုးနဲ့ကစားရတာခက်ပါတယ်။သူတို့ကကမ္ဘာပေါ်မှာဘောလုံးပိုင်ဆိုင်မှုအကောင်းဆုံးအသင်းပါ။ပွဲကလည်းခက်ပါတယ်။ကျွန်တော်အနေနဲ့ကတော့ကစားသမားတွေဘက်ကအားမစိုက်ဘူးဆိုပြီးတယောက်ကမှအပြစ်တင်လို့မရပါဘူး။ဒါပေမဲ့ပွဲကတတိယဂိုးပေးလိုက်ရတဲ့အချိန်မှာတော့တကယ်ကိုကစားဖို့ခက်သွားတာပ
ါဒီဘက်မှာ Man City အသင်းကစားတာ Man U ထက်အဆအဆသားလွန်နေဆိုပေမဲ့လည်း Man U အသင်းပေးလိုက်ရတဲ့ဂိုးတွေကပထမ3ဂိုးကတော့ Man City ကောင်းတယ်ဆိုတာထက် Man U အသင်းရဲ့ခံစစ်ဉာဏ်ဖြင်းမှုကြောင့်ရသွားတာကရာဂိုင်းနှုံးပုံများတယ်လို့ပြောရမှာဖြစ်ပါတယ်ဒီပွဲနိုင်လိုက်တဲ့အတွက် Man City ကမပေးစရာမှာ Liverpool ထက်6မှတ်အသာနဲ့ဆက်လက်ဦးဆောင်နေပြီးတော့မန်ယူကတော့ဒီပွဲရှုံးလိုက်တာကြောင့်15နေရာကိုရောက်သွားပြီးတော့လာမယ့်ဘောလုံးရာသီချန်ပီယံစ်လိဝင်ခွင့်ရဖို့အခြေအနေကလည်းပိုပြီးတော့မရေမရာဖြစ်လာနေပါတယ်ခင်ဗျာရုရှားကယူကရိန်းကိုစီးရဲအရာကျူးကျော်တိုက်ခိုက်မှုတွေလုပ်လိုက်တာကြောင့်ကမ္ဘာတော်မှာရုရှားပေါ်အေးအေးယူပိတ်ဆို့မှုတွေလုပ်လာနေချိန်မှာပဲချယ်ဆီအသင်းပိုင်ရှင်ရိုမန်အဗရာမိုဗစ်ကလည်းအသင်းကိုရောင်းမယ်ဆိုပြီးတော့ပြီးခဲ့တဲ့ပတ်မှာကြေညာလိုက်ပြီးအခုလိုအသင်းကိုရောင်းဖို့ဆုံးဖြတ်လိုက်တဲ့ပုံမှာပရီးမီးယားလိဂ်ရဲ့အမှုဆောင်အရာရှိချုပ် Richard Master ကကြိုဆိုလိုက်ပါတယ
် I think it's the right decision. I think the situation has escalated incredibly quickly over the last 7 days. I think he's come to the right conclusion.
ဒါကမှန်ကန်တဲ့ဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်။ပြီးခဲ့တဲ့တစ်ပတ်အတွင်းစီးရေးအရှင်ကအလွန်မြင့်တက်နေပြီးအခြေအနေတွေကအလွန်ဆိုးလာနေတယ်လို့ထင်ပါတယ်။သူ့အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်ခဲ့တယ်လို့ကျွန်တော်ထင်ပါတယ်။အခုလက်ရှိအခြေအနေမှာဒါကရေရှည်ထိန်းထားဖို့လည်းမလွယ်ပါဘူး။အဲ့ဒီတော့ဆုံးဖြတ်ချက်ကိုကြိုဆိုရမှာဖြစ်ပြီးပရိသတ်တွေအပါအဝင်အားလုံးအတွက်ငြင်းငြင်းရောင်းနိုင်လို့ပိုကောင်းနေပါပဲ
။မက္ကဆီကိုနိုင်ငံကဘောလုံးပွဲတွေမှာတော့ပရိသတ်တွေရန်ဖြစ်တာကြောင့်20ကျော်ဒဏ်ရာရသွားခဲ့ပါတယ်။မက္ကဆီကိုမှတ်ပေးဘောလုံးပြိုင်ပွဲတွေဘက်က
Carataro အသင်းနဲ့မနေ့က Champion Atlas အသင်းတို့စနေနေ့ကကစားတဲ့ပွဲမှာနှစ်ဖက်အသင်းအားပြီးတဲ့ပြိုင်သတ်တွေချင်းချင်းရန်ဖြစ်ပြီးတော့26ရောက်တန်းရသွားခဲ့တာပါ3ရောက်ကတော့ဆေးရုံကဆင်းသွားပြီဖြစ်ပေမဲ့3ရောက်ကတော့စိုးရင်ရတဲ့အခြေအနေမှာရှိနေသေးလို့လည်းဆိုပါတယ်ဒီဖြစ်ရကြောင့် Mexico အမှတ်ပြပြိုင်ပွဲတွေမှာအခုလောလောဆယ်အဝေးဝင်ပြိုင်သတ်တွေကိုပွဲကြည့်ကွင်ပေးမှာမဟုတ်တော့ဘူးလို့ဆုံးဖြတ်လိုက်သလိုအခုလောလောဆယ် Carataro ကွင်းမှာပွဲကစားတာတွေကိုလည်းရပ်ဆိုင်းထားမယ်လို့ပြောလိုက်ပါတယ်တင်နစ်ဒရင်းနေပတ်မှာတော့နိုဗောက်ဂျိုကိုဗစ်ဟာလာမယ့်ပြင်သစ် Open Tennis ပြိုင်ပွဲမှာပြန်ကစားနိုင်ပွဲရှိနေပါတယ်။ပြင်သစ်က COVID-19 ကာယရောဂါနဲ့ပတ်သက်တဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပေးလိုက်တာကြောင့်ဂျိုကိုဗစ်အနေနဲ့ပြင်သစ် Open မှာဝင်ကစားနိုင်မှာဖြစ်ပါတယ်။ဇော်ပိုင်းနှုန်းကတော့ယောဂါကူးစက်မှုတွေမြင့်တက်နေတဲ့အတွက်ပြင်သစ်နိုင်ငံကိုလာတဲ့သူတွေအနေနဲ့ကာကွယ်ဆေးထိုးထားတဲ့သူတွေဖြစ်ဖို့လိုပြီးအခုခါမှာတော့ကူးစက်မှုတွေကြာဆင်းလာနေတာကြောင့်ဒီကန့်သတ်ချက်ကိုပြင်သစ်အာဏာပိုင်တွေဘက်ကပယ်ဖျက်လိုက်ပါတယ်။ဒါကြောင့်နိုဗောက်ဂျိုကိုဗစ်ဟာလာမယ့်ပြင်သစ် Open မှာပြန်ပြီးတော့ဝင်ပြိုင်မယ့်အလားအလာရှိနေတယ်ဆိုတာပြောကြရတဲ့ပဲဒီတပတ်ရအားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရင်နိုင်ပါရှင်အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြမှာပ
ါ။ယူကရိန်းနိုင်ငံရှစ်တောင်ပိုင်းကမာရီယိုပိုစကန်မြို့မှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဗော်ဒူးနေကတောက်ဖွဲ့ဆေးရုံတစ်ခုပျက်စီးသွားပြီးအဆောက်အဦပျက်စီးတွေအောက်မှာကလေးတွေပါဝင်ပိတ်မိနေသူတွေရှိကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကပြောဆိုလိုက်ပါတယ်။ဆွဆွချင်းနဲ့ပတ်သက်လို့ရုရှားဘက်ကလက်တလောတုံ့ပြန်တာမရှိသေးသလိုယူကရိန်းကိုကျူးကျော်မှုမှာအရက်သားတွေကိုပိတ်မထားတာမရှိကြောင်းငြင်းဆန်ထားတာပါ။ယူကရိန်းဆိုရအစင်းမြင့်တာဝန်ရှိသူတူဦးဖြစ်တဲ့ကာယိုလိုတိုမိုရှန်ကိုကတော့တည်ချေထိခိုက်သူအရေအတွက်သိနိုင်မှုတာဝန်ရှိသူတွေကြိုးပမ်းနေတယ်လို့ပြောပါတယ်။စေယုံတက်ခက်ခံရတဲ့အတွက်ယူကရိန်းလေပိုင်းနဲ့ကိုလင်းရင်မပြန်တမ်းရနေမြေဖြစ်နေတိုးဘက်ကတတ်မှတ်ဖို့ယူကရိန်းသမ္မတရဲ့တောင်းဆိုချက်လည်းထပ်မံထွက်ပေါ်လာပါတယ်။ယူကရိန်းနိုင်ငံကိုအကာအကွယ်ပေးနိုင်မှုနဲ့တစ်ချိန်တည်းမှာပဲဥရောပမှာစစ်ပွဲတွေပြင်းထန်မလာအောင်ရှောင်ရှားနိုင်မဲ့အကောင်းဆုံးနည်းလမ်းတွေကိုအမေရိကန်ဆွေရကနေတိုးမဟာမိတ်တွေနဲ့ဆွေးနွေးတိုင်ပင်နေချိန်မှာပဲအမေရိကန်ထူးသမ္မတကမလာဟဲရစ်ပိုလန်နိုင်ငံဝါဆောမြို့ကိုဗိုလ်ထုနေ့ကထွက်ခွာသွားပါတယ်။အမေရိကန်ထူးသမ္မတရဲ့ခီးစဉ်မှာနေတိုးမဟာမိတ်တွေနဲ့အခိုင်အမာရပ်တည်ပြီးယူကရိန်းကိုဆက်လက်ကူညီမယ်အကြောင်းသတင်းစကားပါလိမ့်မယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ်။ယူကရိန်းပေါ်ကျူးကျော်မှုတွေရုရှားသမ္မတဗလာဒီမီယာပူတင်နဲ့နှိစက်တဲ့အစိုးရတာဝန်ရှိသူတွေစီးပွားရေးသမားတွေကိုပြစ်မှတ်ထားတံခတ်မှုတွေတတိယအကြိမ်ထပ်မံတိုးမြင့်မှုဥရောပသမ္မတ EU ကသဘောတူလိုက်ပါရယ်။ဥရောပကောင်စီရဲ့လက်ရှိဥက္ကဋ္ဌပြင်သစ်နိုင်ငံကဗော်ဒူးနေ Twitter ကနေသတင်းထုတ်ပြန်ရမှာယူကရိန်းပေါ်ကျူးကျော်မှုမှာပါဝင်ပတ်သက်တဲ့ရုရှားခေါင်းဆောင်တွေစီးပွားရေးသမားကြီးတွေမိသားစုဝင်တွေကိုပိတ်ဆို့တံခတ်မှုအသစ်တွေချမှတ်သွားမှာဖြစ်ကြောင်းပြောဆိုခဲ့တာပါယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုပေါ်တုံ့ပြန်တဲ့အနေနဲ့နိုင်ငံတကာကုမ္ပဏီကြီးတွေရုရှားနိုင်ငံကလုပ်ငန်းတွေကိုရပ်ဆိုင်းနေရမှာအခုနောက်ဆုံး Dutch အဖွဲ့အစည်းမကလုပ်ငန်းဖြစ်တဲ့ Heineken နဲ့နိုင်ငံတကာဖြည့်ဖြည့်လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Universal Music Group တို့လည်းပါဝင်လာပါတယ်ရောင်းချက်ထုတ်လုပ်မှုတွေကြော်ညာတွေပါဝင်ရုရှားနိုင်ငံကလုပ်ငန်းတွေကိုစိုင်းငံ့ထားမှာဖြစ်တယ်လို့ယူကရိန်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပိုလန်ဟန်ဂေရီရိုမာနီးယားနဲ့ဆလိုဗက်ကီးယားနိုင်ငံတွေကပရိုက်တာဖွဲ့စည်းတွေကိုထောက်ပံ့ကူညီသွားမယ့်အကြောင်းဟင်နီကန်ကုမ္ပဏီကဗိုလ်ထုနေမှာကြေညာလိုက်တာပါ Universal Music Group ကတော့ရုရှားနိုင်ငံကလုပ်ငန်းတွေအားလုံးကိုစိုင်းငံ့လိုက်ပြီးရုံးတွေအားလုံးကိုလည်းချက်ချင်းပေးလိုက်ကြောင်း website ကနေကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်တရင်အချင်းချုပ်ကိုပြောပြသွားတာပါကြာတာပရည်နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နိုင်ကနေ9နိုင်ထိတင်ဆက်ခဲ့တာပါညပိုင်းရေဒီယိုရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9နိုင်ကနေ10နိုင်ထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမော်မအတန်ဖန်းအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်ရုပ်သံအင်ဂျင်နီယာကတော့ဒယ်ရယ်စမစ်ပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.